Welcome to the Voice of America in Burmese.
Mingla mane kimashe Washington Bureau of VOA American တန်ကနေ2018ခုနှစ်ဇူလိုင်လ22ရက်စနေနေ့ခင်းအစီအစဉ်ကိုမြန်မာစံတော်ချိန်မနေ့6နိုင်ကနေ9နိုင်ထိဘိုင်းတိုမီတာ32 40 48တို့ကနေဓာတ်ရိုက်ထုတ်လွှင့်သွားမှာပါရှင်ဒီမှာအင်ဂျင်နိုင်ပါ
မင်္ဂလာမနက်ခင်းပါခင်ဗျာဒီကနေ့မနက်ဖြန်တဲ့တွေကိုမဆုမြတ်မွန်နဲ့ကျွန်တော်ကြော်ကြော်သိမ်းပြောပြမှာပါမြောက်ကိုရီးယားနျူကလ িয়ার ကင်းရှင်ရေးနိုင်ငံတကာအနေနဲ့ဖိအားစပေးသွားရမယ်လို့အမေရိကန်နိုင်ငံသားရေးဝန်ကြီးကပြောပါတယ်ရခိုင်အရေးအကြံပေးအဖွဲ့တစ်ဖွဲ့ဖြစ်တဲ့ Time to ဝန်ကြီးချုပ်ဟောင်းဦးဆောင်တဲ့အဖွဲ့ကအတွင်ရမှုနှုတ်ထွက်သွားပါတယ်ရခိုင်ပြည်နယ်စစ်တင်ကြေးရွာမှာရိုဟင်ဂျာတွေကိုလူမျိုးရေးတပ်ဖွဲ့တွေနဲ့ရခိုင်ရွာသားတွေကတိုက်ခိုက်တပ်ဖြတ်တယ်ဆိုတာစစ်ဆေးတွေ့ရှိတယ်လို့လူ့အခွင့်အရေးသမားတော်များအဖွဲ့ကပြောပါတယ်ဒီသတင်းတွေနဲ့အတူတခြားစိတ်ဝင်စားဖို့ထိတ်တန့်သတင်းတွေကိုလည်းသိရပါမယ်ခင်ဗျာ
ကောင်းပါပြီစစောကကြားခဲ့ရတဲ့ဒီရခိုင်အရေးနိုင်ငံတကာအကြံပေးအဖွဲ့ရဲ့အတွေ့အမှုပြီးခဲ့တဲ့ရပိုင်းတွင်နှုတ်ထွက်မှုအပေါ်မှာတော့နိုင်ငံတကာရဲ့သဘောထားအမြင်တွေဘယ်လိုရှိမလဲ
စစောထွက်တဲ့ကိစ္စကနိုင်ငံတကာမှာသိသိကြိုက်မယ်မထင်ဘူးခင်ဗျာသူတို့ရဲ့ mandate ကအကောင့်ထဲပေါ်တဲ့ဒေါက်တာဝင်းမြတ်ဤသူအဖွဲ့ကို
ဒါကတော့ Kofi Annan ရခိုင်အကြံပေးကော်မရှင်အဖွဲ့ဝင်တဦး VOE ကိုပြောသွားတာပါအပြည့်စုံကတော့သတင်းအစီအစဉ်နောက်ပိုင်းမှာကြားဖို့ရှိပါတယ်ဒါအပြင်မလေးရှားနိုင်ငံထိန်းသိမ်းရေးစခန်းမှာမြန်မာတဦးတေဆုံသွားတဲ့အကြောင်းသတင်းပေးပို့ချက် VNN နိုင်ငံမှာအစိုးရကိုဝေဖန်ထောက်ပြလို့ရှိတဲ့သတင်းအင်တာနက် website အပိတ်ခံလိုက်ရတဲ့အကြောင်းစတာတွေကိုနားဆင်ရဖို့ရှိပါတယ်အခုတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိန်းနဲ့မဆုမြတ်မုံတို့ကပြောပြပါအောင်ရှင်
မြောက်ကိုရီးယားမှာနျူကလ িয়ার ကင်းရှင်းရေးလှုပ်ဆောင်ဖို့နိုင်ငံတကာတိုင်းဝန်းရင်နဲ့ဆက်ပြီးဖိအားပေးသွားရမယ်လို့အမေရိကန်နိုင်ငံသားဝန်ကြီးမိုက်ဖွန်ပေယိုကတောက်ကြနေမှာပြောပါတယ်။ဒီညီမချက်ကိုရဖို့အတွက်တန်ခတ်ရည်ယူမှုကိုအခိုင်အမာအကောင့်ထဲပို့ဖို့ကအဓိကကြပါတယ်။တန်ခတ်ရည်ယူမှုကိုအကောင့်ထဲမပေါ်ဘူးဆိုရင်မြောက်ကိုရီးယားမှာနျူကလ িয়ার ကင်းရှင်းရေးအောင်မြင်ဖို့လားလားပျောက်ကွယ်သွားမှာပါပဲလို့နယူးယောက်မြို့ကုလသမဂ္ဂရုံးမှာတောက်ကြနေကအစည်းအဝေးတွေလုပ်ပြီးတဲ့နောက်ဝန်ကြီးပွန်ပေယိုကတင်ပြတွေကိုပြောပါတယ်။ဝန်ကြီးပွန်ပေယိုဟာတောင်ကိုရီးယားနိုင်ငံသားဝန်ကြီးကန်ချွန်ဟွာကုလသမဂ္ဂတွင်မှုကြောင့်အန်တိုနီယိုဂူဒရက်စ်တို့နဲ့လည်းတရားစီတွေ့ဆုံဆွေးနွေးပါတယ်။ဒီလောက်ဆိုပိုင်းကသူရဲ့နော်ကိုရီးယားခီးစဉ်နဲ့ပတ်သက်ပြီးတော့လည်းကုလသမဂ္ဂလုံခြုံရေးကောင်စီဖွဲ့ဝင်နိုင်ငံတွေအားလုံးနဲ့ဂျပန်နိုင်ငံတို့ကိုဝန်ကြီးပွန်ပီယိုကရှင်းလင်းပြောဆိုပါတယ်။ဝန်ကြီးပွန်ပီယိုနဲ့တူကုလသမဂ္ဂဆိုင်ရာအမေရိကန်သမ္မတကြီးနီကီဟေလီလည်းအထူးပါဝင်ပါတယ်
။အမေရိကန်သမ္မတနဲ့ရုရှားသမ္မတတို့ဖင်လန်နိုင်ငံမှာနှစ်ယောက်တည်းသီးသန့်တွေ့ဆုံဆွေးနွေးခဲ့စဉ်ကဘာတွေပြောခဲ့ကြတယ်ဆိုတာကိုအစိုးရစကားပြန်ကလွှတ်တော်မှာလာရောက်ထွက်ဆိုဖို့ဒီမိုကရက်လွှတ်တော်အမတ်တွေကြိုးစားနေပါတယ်။သမ္မတဒေါ်နယ်ထရမ့်နဲ့သမ္မတဗလာဒီမီယာပူတင်တို့တင်းနာနေတော့ကနှစ်နာရီလောက်ကြာအောင်လို့တီးတန့်တွေ့ဆုံခဲ့စဉ်ကသူတို့နှစ်ယောက်ကလွဲလို့စကားပြန်တွေပဲရှိပြီးဘာတွေဆွေးနွေးပြောခဲ့ကြသလဲဆိုတာကိုဘယ်သူမှမသိကြပါဘူးစကားပြန်မရီနာဂရော့စ်ကိုလွှတ်တော်အမတ်တွေရှေ့မှာလာရောက်ထွက်ဆိုဖို့ဒီမိုကရက်တွေဘက်ကလိုလားပေမဲ့ဒီကိစ္စကို Republican အမတ်တွေဘက်ကတားဆီးနေပါတယ်သမ္မတပူတင်ကိုသမ္မတထရမ့်ဘာပြောခဲ့တယ်လဲဆိုတဲ့အပေါ်စိုးရိမ်ကြောင်းနဲ့ကောင်းဆောင်နှစ်ဦးတွေးဆောင်ကြတဲ့အခြေအနေအနေအထားကထူးခြားတယ်လို့ဒီမိုကရက်အမတ်တွေကပြောပါတယ်ဒါပေမဲ့နှောက်လုံရမယ်တရားဝင်ချက်မပေါက်ကြအောင်ထိန်းသိမ်းရမယ်ဆိုတဲ့ဆောင်းထိန်းချက်တွေကိုလက်ကင်ထားလို့ရှိတဲ့စကားပြန်တွေကိုလာရောက်ထွက်ဆိုဖို့ခေါ်ဆိုရတဲ့ပတ်သက်လို့ဥပဒေကြောင်းရတယ်မကစကားပြန်တွေရရှိတဲ့အုပ်ချုပ်ရေးဆိုင်ရာအခွင့်အရေးနဲ့ကျက်ဝက်ပိုင်းဆိုင်ရာဆောင်းထိန်းမှုတွေအပေါ်မေးခွန်းထုတ်စရာတွေလည်းဖြစ်နေပါတယ်
ရုရှားသမ္မတဗလာဒီမီယာပူတင်ပြောတဲ့ယူကရိန်းရှေ့ဘက်မှာလူလူဆန္ဒခံယူပွဲလုပ်ဖို့ဆိုတာကိုထောက်ခံမှုစဉ်းစားချက်မရှိဘူးလို့သမ္မတအင်ဂျီတော်ကတောက်ကြနေမှာပြောပါတယ်။ခွဲထွက်ရေးပဲရင်းတဲ့ယူကရိန်းရှေ့ဘက်မှာလူလူဆန္ဒခံယူပွဲတစ်ခုလုပ်နိုင်ချေအလားအလာကိုဟယ်လ်ဆင်ကီမှာလုပ်တဲ့ထိပ်သီးစည်းဝေးတွင်အမေရိကန်နဲ့ရုရှားခေါင်းဆောင်တို့ဆွေးနွေးကြရတယ်လို့အမေရိကန်နိုင်ငံဆိုင်ရာရုရှားသံတမန်ကြီးအနာတိုလီအန်တိုနော့ဖ်ကတောက်ကြနေမှာပြောပါတယ်။ယူကရိန်းနိုင်ငံဒွန်ဘတ်ဒေသပြည်ပခန့်ကိုပြင်ဆင်ရေးအတွက်ရုရှားနဲ့ယူကရိန်းဆိုးရွားတွေကြားသဘောတူထားတဲ့အထက်မှာလူလူဆန္ဒခံယူပွဲလို့စဉ်းစားချက်မျိုးမပါဘူးလို့အမျိုးသားလူမျိုးရေးကောင်စီ NSC ပြောခွင့်ရ Garrett Marquez ကပြောပါတယ်။သမ္မတထရမ့်နဲ့သမ္မတပူတင်တို့ကြားလာမယ့်စောင်းဦးရာသီကာလကြာရင် Washington DC မြို့တော်မှာထိပ်သီးစည်းဝေးလုပ်ဖို့စီစဉ်နေချိန်မှာပဲယူကရိန်းအရေးအင်ပီရိုရဲ့ပြောဆိုချက်ထွက်လာတာပါ။ဒီဒုတိယကြိမ်လုပ်မဲ့ထိပ်သီးစည်းဝေးမှာအမေရိကန်ရွေးကောက်ပွဲကိုရုရှားကဝင်နှောက်တာအပါအဝင် Helsinki မှာဆွေးနွေးထားတဲ့အမျိုးသားလူမျိုးရေးဆိုင်ရာကိစ္စရပ်တွေကိုဆွေးနွေးကြမယ်လို့သမ္မတအင်ပီရိုတာဝန်ရှိသူတူကပြောပါတယ်။
သမ္မတဒေါ်နယ်ထရမ့်နဲ့ဖောက်ပြန်ခဲ့တယ်လို့ဆိုတဲ့ Playboy Model ဟောင်းတယောက်ကိုသမ္မတရွေးကောက်ပွဲမတိုင်ခင်တော့ကနှုတ်ပိတ်ခပေးဖို့ထရမ့်နဲ့ပြောဆိုဆွေးနွေးခဲ့တာကိုသူ့ရဲ့ပုဂ္ဂိုလ်ရေးဆိုင်ရာရှေ့နေဟောင်း Michael Gordon ကလျှို့ဝဲအသံဖတ်ထားခဲ့တယ်လို့ New York Times စနစ်စာကြီးကတောက်ချာနေကဖော်ပြခဲ့ပါတယ်။သမ္မတထရမ့်နဲ့2006ခုနှစ်ကစပြီးတော့ဆယ်လကြာဇလန်းဖြစ်ခဲ့တယ်လို့Model House Karen McDougal ကပြောပါတယ်။အဲ့ဒီနှစ်ထဲမှာပဲလိန်ဖြော်ပြရေးတရုတ်ဆောင် Stormy Daniels ကလည်း သူနဲ့တမရထရမ့်ဆန္ဒဖြစ်ခဲ့တယ်လို့ပြောကြားထားပါတယ်။ကယ်ရန်မက်ဒူဂါကိုနှုတ်ဖက်ကပေးဖို့ထရမ့်ရဲ့ရှေ့နေမိုက်ကယ်ကိုဝင်တို့ပြောဆိုထားတာအတန်တွင်းထားတဲ့တိတ်ခွေကိုဒီကိုနေရဲ့ရုံးကန်းကို FBI ကဝင်ရောက်ရှာဖွေစဉ်တုန်းကတင်းစီသွားတယ်လို့ရှေ့နေရင်းအဲ့ဒီတိတ်ခွေအကြောင်းသိတဲ့တခြားသူတွေကိုကိုးကားပြီးတော့နယူးယောက်တိုင်းသတင်းစာကြီးကရေးသားခဲ့တာပါ။သမရရွေးကောက်ပွဲမတိုင်ခင်ထရမ့်နဲ့ပတ်သက်တဲ့အချက်အလက်ကိစ္စတွေပေါ်ထွက်လာမှကိုနှုတ်ပိတ်တဲ့အနေနဲ့ကယ်ရန်မက်ဒူဂိုအပါအဝင်အမျိုးသမီးတွေကိုနှုတ်ပိတ်ခပေးမှုမှာရှင်းနေမိုက်ကယ်ကိုနဲ့ပါဝင်ပတ်သက်မှုနဲ့ပတ်သက်လို့တရားရေးဌာနကစုံစမ်းစစ်ဆေးနေပါတယ်။နှုတ်ပိတ်ခပေးမှုတွေဟာရွေးကောက်ပွဲစီရင်ရေးဘဏ္ဍာငွေဆိုင်ရာပြည်ထောင်စုဥပဒေတွေကိုချိုးဖောက်ရရောက်မရောက်အစိုးရရှင်းတွေကစုံစမ်းနေကြတာပါ။လင်းဖြော်ပြေးရေးတရုတ်ဆောင်စတော်မီဒန်နီယယ်စ်ကိုနှုတ်ပိတ်ခပေးခဲ့တယ်ဆိုတာကိုတော့အစကငင်းဆန်ခဲ့ပေမဲ့နောက်ပိုင်းမှာတမရထရမ့်ကိုယ်တိုင်ဝန်ခံခဲ့ရပါတယ်
။ VOA American တမနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေပြီးတော့9နာရီခန့်ဒိုင်းထိုမီတာ32 kHz 9335ဒိုင်းထိုမီတာ40 kHz 9683ညဒိုင်းထိုမီတာ48 kHz 6153ညနဲ့ဒုတိယနာရီဝက်မှာတိုင်းလက်မီတာ190 kHz 1505ရောကနေထုတ်လွှင့်ပေးနေပါတယ်။မနေ့7နာရီကနေ9နာရီကြီးပြန်လည်ထုတ်လွှင့်ချက်ကိုတော့တိုင်းလိုမီတာ20 25 30တို့ကနေဖမ်းယူနိုင်ပါတ
ယ်။ဒီဝီကနေစနေမနေ့ဖက်သတင်းတွေကိုဒါရိုက်ဆက်လက်ထုတ်လွှင့်နေပါတယ်။ရခိုင်ပြည်နယ်ဆိုင်ရာအကြံပြုချက်များအကောင့်တွေပေါ်ဆောင်ရွက်ကော်မတီအကြံပေးအဖွဲ့ရဲ့အတွင်းမှုအဖြစ်တာဝန်ယူထားသူနှုတ်ထွက်သွားပြီလို့ Riders သတင်းဌာနကတည်တံ့ရထားတယ်လို့ဆိုတဲ့သတင်းတပုတ်မှာဖော်ပြထားပါတယ်။ထိုင်းနိုင်ငံတမန်ကြီးဟောင်းကုလသမဂ္ဂအကြံပေးပုဂ္ဂိုလ်ဟောင်းနဲ့ထိုင်းလွှတ်တော်အမဟောင်းတူဖြစ်သူခေါပဆက်ချူတီကူးကသူနှုတ်ထွက်လိုက်တဲ့အကြောင်း Riders သတင်းဌာနကိုပြောတာပါနှုတ်ထွက်ရတဲ့အဓိကအကြောင်းရင်းဖြစ်သူထောက်ပြတာကတော့ထိုင်းဒုတိယဝန်ကြီးချုပ်ဟောင်းဆရက်ကက်စာတီရာထိုင်းဦးဆောင်တဲ့အကြံပေးအဖွဲ့ကိုဖွဲ့စည်းပြီးခဲ့တဲ့ကဆိုရင်ဘာတိုးတက်မှုမှမရှိဘူးဆိုတဲ့အချက်ပဲဖြစ်ပါတယ်သူတို့အဖွဲ့အနေနဲ့နိုင်ငံတကာရန်ပုံငွေတွေကိုလက်ခံခွင့်မရှိသလိုအမြဲတမ်းယုံတုံးကိုလည်းဖွင့်ခွင့်မရပဲအစည်းအဝေးတွေကိုအွန်လိုင်းမှာလုပ်ဖို့ပြောထားတယ်လို့ Mr. ချူတီကူးကပြောပါတယ်သူနှုတ်ထွက်တာဇွန်လ10ရက်နေ့ကလေးကဖြစ်ပေမဲ့အခုမှပဲသတင်းထွက်လာတာပါကုလသမဂ္ဂတွင်မှုချုပ်ဟောင်းကိုဖီအန်နန်ဦးဆောင်ခဲ့တဲ့ရခိုင်ပြည်နယ်ဆိုင်ရာအကြံပေးကော်မရှင်ရဲ့အကြံပြုချက်တွေကိုအကောင့်ထဲပေါ်ဆောင်ရွက်ဖို့ပြည်တော်စုဝန်ကြီးဒေါက်တာဝင်းမြတ်ရဲ့ဦးဆောင်တဲ့ကော်မတီကိုဖွဲ့စည်းထားပြီးတော့အဲ့ဒီကော်မတီကိုအကြံပေးဖို့အတွက်ဒေါက်တာဆူရကက်စာတီရာထိုင်ဦးဆောင်တဲ့အဖွဲ့ကိုပြီးခဲ့တဲ့နှစ်ဒီဇင်ဘာလကဖွဲ့စည်းထားတာပါဒီကြောင့်သတင်းလွှာကိုသတင်းတွေအပြီးထုတ်လွှင့်မှုရှိပါတယ်
2019ခုနှစ်ဩဂတ်စ်လ28ရက်နေ့ကရခိုင်ပြည်နယ်မြောက်ပိုင်းစပ်ပြန့်ကျွေးရွာကမွတ်စလင်ရိုဟင်ဂျာမွတ်စလင်တွေအပေါ်မြန်မာလုံခြုံရေးတပ်တွေနဲ့ရခိုင်ရွာသားတွေကအကြီးအကျယ်တိုက်ခိုက်တပ်ဖြတ်ခဲ့တယ်ဆိုတာစစ်ဆေးတွေ့ရှိတယ်လို့နယူးယောက်မြို့အခြေစိုက်လူ့အခွင့်အရေးသမားတော်များအဖွဲ့ PHR ကအစိုးရခန်းစာထုတ်ပြန်ခဲ့ပါတယ်။ဇွန်လ19ရက်နေ့စွဲနဲ့ထုတ်ပြန်တဲ့အစိုးရခန်းစာထဲမှာရိုဟင်ဂျာရွာသားတွေအပေါ်တိုက်ခိုက်သူတွေကတပ်ဖြတ်ရိုက်နှက်ဓားနဲ့ထိုးမတိန်ချင်းနေအိမ်တွေမီးရှို့စတဲ့လူ့အခွင့်အရေးချိုးဖောက်တဲ့လုပ်ရက်တွေကြဲကြဲပြန့်ပြန့်လုပ်ခဲ့တဲ့ဆေးပညာအရအထောက်အထားတွေတွေ့ရှိခဲ့တယ်လို့ပြောပါတယ်။PHR ကဒီချက်ပြက်ရွာမှာဖြစ်ခဲ့တဲ့အဖြစ်အပျက်တွေအပေါ်မှာပဲအဓိကထားစုံစမ်းခဲ့တာမှာ2019ခုနှစ်ထဲအောက်တိုဘာလကစပြီးတော့ဘင်္ဂလားဒေ့ရှ်နိုင်ငံကို၃ချိန်သွားကအစိုးရအပြုံလိုက်တပ်ဖြတ်ခံရမှုမှာအသက်ရှင်ကျန်တဲ့အမျိုးသမီးအမျိုးသားနဲ့ကလေးငယ်22ယောက်ကိုမူခင်းဆေးပညာနဲ့စစ်ဆေးမှုတွေတွဲဆောင်မင်းပြတ်မှုတွေလုပ်ခဲ့တယ်လို့ပြောပါရတယ်။အဲဒီသူတွေစီမှာတနတ်ဒဏ်ရာတွေဒုံးနဲ့ရိုက်ခံရတဲ့ဒဏ်ရာတွေစုပ်ပြပေါက်ပြဲနေတဲ့ဒဏ်ရာတွေအပြင်တခြားဆိုးဝါးတဲ့ဒဏ်ရာတွေရခဲ့တယ်ဆိုတာကိုစေပညာအရာတက်တဲ့အထောက်ထားတွေတွေးခဲ့ရတယ်လို့ PHR ရဲ့အစီရင်ခံစာမှာဖော်ပြထားပါတယ်။မှုခင်းစေပညာနဲ့စစ်ဆေးမှုအရာရောတသမတ်သေးဖြစ်တဲ့ trust ဆိုချက်တွေအရာတွေမှာတခြားခိုင်လုံစိတ်ချရတဲ့အချက်လက်တွေအရာချက်ပြန့်ကျေးရွာမှာဖြစ်ခဲ့တဲ့ရက်စိတ်စံကြုတ်တဲ့လောက်ရတွေကမြန်မာအာဏာပိုင်တွေရဲ့ရိုဟင်ဂျာတွေအပေါ်စနစ်တကျကြဲကြဲပြက်ပြက်ကျူးလွန်မှုဥပမာတစ်ခုဖြစ်ပြီးတော့လူသားတွေအပေါ်ကျူးလွန်တဲ့ရာဇဝတ်မှုနဲ့စုံစမ်းစစ်ဆေးတဲ့လို့လူ့အခွင့်အရေးသမားတော်များအဖွဲ့ PHR ကပြောပါတယ်ရိုဟင်ဂျာဆိုတဲ့အတုံးနှောင်းကိုမြန်မာအစိုးရဘက်ကတော့အတိအမှတ်ပြုလက်ခံခြင်းမရှိပါဘူးရှင
်အမေရိကန်နောက်လည်းပဲမစ္စူရီပြည်နယ်ကရေကန်ကြီးတစ်ခုထဲမှာလေဘက်ကြီးထွက်လာသူဧည့်သည်တွေလိုက်ပါလာတဲ့ကုန်းရီနှစ်သွဲသွားခြင်းတစ်စင်းဂျာတာပရင်းနဲ့နှောင်းပိုင်းကမုန်တိုင်းမိပြီးတိတ်မှုန့်သွားတာကြောင့်ကလင်းငယ်တွေအပါအဝင်ကြီးတဲ့18ဦးသေဆုံးသွားပါတယ်ဒီဆုံးသူတွေထဲမှာအသက်တစ်နှစ်အရွယ်ကနေအသက်80အရွယ်ထိကြီးတဲ့တွေပါတယ်လို့ပြည်နယ်ဝေးပြေးလမ်းမကင်းလက်တပ်ဖွဲ့ကတက်ချက်ကြီးဂျေဆွန်ဖေ့စ်ကပြောပါတယ်ဒက်ဘုတ်လို့ခေါ်တဲ့ကုန်းရီနှစ်သွဲသွားအရင်ချိန်ပေါ်မှာခကြီးတဲ့30ယောက်လိုက်ပါသွားပြီး14ယောက်ကိုကယ်လိုက်နိုင်တယ်လို့တာဝန်ရှိသူတွေကပြောပါတယ်အခင်းဖြစ်ချိန်ကကန်ကြီးအတွင်းရေပြင်မှာယင်းနှစ်ဆင်းရှိနေပြီးနောက်တစ်စင်းကတော့အန်ဒရီမကြုံရဘဲကန်ကြီးကိုရောက်သွားတယ်လို့သတင်းတွေမှာဖော်ပြပါတယ်သမ္မတဒေါ်နယ်ထရမ့်ကမေဇူရီမှာဖြစ်သွားတဲ့ဆိုးရွားလာတဲ့ရင်မတော်တဆဖြစ်ရမှာပါဝင်သူတွေရဲ့မိသားစုတွေ၊မိတ်ဆွေတင်ငယ်ချင်းတွေအတွက်အထူးပဲစိတ်မကောင်းဖြစ်ရပါတယ်လို့ Twitter မှာရေးပါတယ်
တရုတ်နိုင်ငံနဲ့အာရဗ်စော်ဘွားများပြည်တော်စု UAE တို့ကြားမှာအပြန်အလှန်ဆက်ဆံရေးကနေအလုံးစုံအကြောင်းဝင်တဲ့မဟာဗျူဟာမြောက်မိတ်ဖက်ဆက်ဆံရေးအဖြစ်တိုးမြှင့်ဖို့အတွက်တောင်ချာနေကဆုံးဖြတ်ခဲ့ကြပါတယ်။အဘူဒါဘီမှာရောက်နေတဲ့တရုတ်သမ္မတရှီဂျင်းပင်ရဲ့ UAE ဒုသမ္မတလည်းဖြစ်ဝန်ကြီးချုပ်လည်းဖြစ်တဲ့ရှိတ်မိုဟာမက်ဘင်ရာရှိဒ်အယ်မက်တူမ်အိရှေ့မင်းသားရှိတ်မိုဟာမက်ဘင်ဇာယီဒ်အယ်နာယန်တို့တွဲဆောင်ဆွေးနွေးခဲ့ကြပြီးမှအခုလိုမျိုးနှစ်နိုင်ငံဆက်ဆံရေးမြင့်တင်ဖို့ဆုံးဖြတ်ခဲ့ကြတာပါ။တရုတ်သမ္မတရှီဟာ UAE ကို29နှစ်အတွင်းမှာပထမဆုံးလာရောက်တဲ့တရုတ်နိုင်ငံအကြီးအကဲတစ်ယောက်ဖြစ်ပါတယ်။ပြည်စုံကျေပြတ်တဲ့မဟာဗျူဟာမြောက်မိတ်ဖက်ဆက်ဆံရေးကအပြန်အလှန်ယုံကြည်ချက်ပို့ပြီးတော့ခိုင်မာစေမယ့်အပြင်အပြန်အလှန်အကျိုးရှိမဲ့ပူးပေါင်းဆောင်ရွက်မှုအဆင့်ကိုတိုးစေလိမ့်မယ်လို့တရုတ်သမ္မတကပြောပါတယ်။ UAE အိမ်ရှေ့မင်းသားကဟိုးအရင်ကပိုလန်မကြီးကိုပြန်ပြီးတော့အသက်သွင်းလို့ရတဲ့ဆန္ဒအမြင်ရှိနေချိန်မှာတရုတ်ရဲ့ခေတ်သစ်ပိုလန်မကြီးစီမံကိန်းအကောင့်ထဲပေါ်ရဲ့အတွက် UAE ဟာအရေးပါတဲ့နိုင်ငံတစ်ခုဖြစ်တဲ့တရုတ်ကသဘောထားပါတယ်။တရုတ်နဲ့ UAE အကြားဆက်ဆံရေးတိုးမြှင့်တဲ့အတွက်နှစ်နိုင်ငံပြည်သူတွေအတွက်ကိုပို့ပြီးတော့ကောင်းမွန်တဲ့အကျိုးတွေဖြစ်ထွန်းစေလိမ့်မယ်လို့ UAE အိမ်ရှေ့မင်းသားကတရုတ်သမ္မတနဲ့တွေ့ဆုံစေမှာပြောကြားခဲ့တဲ့အကြောင်း CCTV သတင်းမှဖော်ပြပါတယ်ရှင
်။ကုတ္တချသိန်းနဲ့မဆုမြတ်မွန်တို့တင်ဆက်ခဲ့တာပါရှင်။စနေနေ့နဲ့ခင်း VOA မြန်မာပိုင်းအစီအစဉ်ကို Washington DC ကနေတိုက်ရိုက်ထုတ်လွှင့်နေပါတယ်။ရခိုင်ပြည်နယ်ပဋိပက္ခကိုဖြေရှင်းရမှာထိရောက်တဲ့တိုးတက်မှုတစုံတရာမရှိဘူးဆိုပြီးနိုင်ငံတကာအကြံပေးအဖွဲ့ရဲ့လုပ်ငန်းအဖွဲ့အတွေ့အမှုဖြစ်သူ Mr. Kobasak Chutikal ကပြီးခဲ့တဲ့ရက်ပိုင်းကနှုတ်ထွက်သွားပါတယ်။ပြီးခဲ့တဲ့ဇန်နဝါရီလတဲ့နိုင်ငံတကာအကြံပေးအဖွဲ့ကနေ American ပြည်နယ်အုပ်ချုပ်ရေးမှူးဟောင်းBill Richardson နှုတ်ထွက်သွားပြီးတဲ့နောက်ဒုတိယမြောက်အဖြစ်ထိုင်းဝါရင့်တန်တမန် Mr. Chutikal နှုတ်ထွက်တာဖြစ်ပါတယ်။သူ့ရဲ့နှုတ်ထွက်မှုကြောင့်မြန်မာအစိုးရရဲ့ရခိုင်အကျိုးရခိုင်အရေးကြိုးပမ်းမှုအပေါ်နိုင်ငံတကာအမြင်တွေကတိတ်ပြီးထိခိုက်နိုင်စရာမရှိဘူးလို့သုံးသပ်ချက်တွေလည်းရှိနေပါတယ်။ကိုညံဝင်းအောင်ကအကြောင်းစုံကိုပြောပြမှာပါ
။ထိုင်းတန်တမန်ဟောင်းတူလည်းဖြစ်ထိုင်းလွတ်တော်အမတ်ဟောင်းလည်းဖြစ်တဲ့ကိုဆက် Chutikal ဟာဒေါက်တာစူရာကိယစတိယာထိုင်းဥဆောင်တဲ့နိုင်ငံတကာအကြံပေးအဖွဲ့ရဲ့လုပ်ငန်းအဖွဲ့အတွင်းမှုဖြစ်ပြီးမြန်မာအစိုးရကရခိုင်ရေးကင်တွေဖြည့်ရှင်းရမှာပြီးခဲ့တဲ့6လအတွင်းထိရောက်တဲ့တိုးတက်မှုတစုံတရာမရှိတဲ့အတွက်သူ့အနေနဲ့ဇူလိုင်လ10ရက်နေ့မှာနှုတ်ထွက်ခဲ့တာဖြစ်ကြောင်း Reuters သတင်းဌာနကပြောပါတယ်။ဒေါက်တာစူရာကိယဥဆောင်တဲ့နိုင်ငံတကာအကြံပေးအဖွဲ့ဟာကုလအတွင်းမှုချုပ်ဟောင်းကိုဖီအာနန်ရခိုင်အကြံပေးကော်မရှင်ရဲ့အကြံပြုချက်တွေကိုအကောင့်ထဲပေါ်နေရတဲ့လူကယ်ပြန်ဝန်ကြီးဒေါက်တာဝင်းမြတ်အီရိုရဲ့လုပ်ငန်းအဖွဲ့ကိုအကြံပေးနေရတာဖြစ်ပါတယ်။ဒီသတင်းမှတည်းနီဘီရိုမှာလုပ်ခဲ့တဲ့နိုင်ငံတကာအကြံပေးအဖွဲ့ရဲ့တတိယအကြိမ်မြောက်တွေ့ဆုံပွဲအပြီးသူ့အနေနဲ့နှုတ်ထွက်ဖို့ဆုံးဖြတ်ရတာဖြစ်ကြောင်းလွတ်လပ်စွာလွတ်ဆောင်ခွင့်မရတဲ့ထိန်းချုပ်မှုတွေကြုံနေရကြောင်းမစ္စတာချူတီကူကပြောပါတယ်။အဲ့ဒီထဲမှာနိုင်ငံတကာအကြံပေးအဖွဲ့ရုံးငန်းဖွင့်ခွင့်မရတာနိုင်ငံတကာရဲ့ထောက်ပံ့မှုအကူအငွေတွေကိုလက်ခံခွင့်မရှိတာအစည်းအဝေးကိုလည်းအွန်လိုင်းကတဆင့်သာလုပ်ကြဖို့တိုက်တွန်းတာစတဲ့အချက်တွေပါဝင်သလိုစစ်တပ်ခေါင်းဆောင်တွေကိုတွေးခွင့်တောင်းတဲ့အခါမတွေ့ကြဘဲငြင်းဆန်နေကြတဲ့အချက်တွေလည်းပါဝင်တယ်လို့သူက Writers ကိုပြောပါတယ်မြန်မာအစိုးရဟာအမြဲတမ်းမိမိကိုယ်ကိုကာကွယ်ပြောဆိုနေပြီးဒါဟာပြည်တွင်းရေးဖြစ်တာကြောင့်မိမိတို့အနေနဲ့ကင်တွယ်ဆောင်ရွက်နေတယ်လို့တုံ့ပြန်ပြောနေတာကိုသာတွေ့နေရကြောင်း Mr. Chutikal ကဆိုပါတယ်ဒီအတိုင်းဆက်သွားရင်အဓိကဖြည့်ရှင်ရမယ့်ပြဿနာကနေသွေးဖယ်သွားနိုင်တဲ့အန္တရာယ်နဲ့ကြုံရမှာဖြစ်ပြီးမြန်မာအစိုးရဘောနိုင်ငံတကာကအထင်မြင်သေးတာတွေကြုံလာရလိမ့်မယ်လို့ကိုဆက်ချူတီကူကသုံးသပ်ပါတယ်အခုလို Mr. Chutikal ရဲ့နှုတ်ထွက်မှုဟာနိုင်ငံတကာအကြံပေးအဖွဲ့တွေကနေအမေရိကန်ပြည်နယ်အုပ်ချုပ်ရေးမှူးဟောင်း Bill Richardson ပြီးခဲ့တဲ့ဇန်နဝါရီလကနှုတ်ထွက်သွားခဲ့ပြီးနောက်ပိုင်းနိုင်ငံတကာသံတမန်တဦးအနေနဲ့ဒုတိယမြောက်နှုတ်ထွက်မှုလည်းဖြစ်ပါတယ်Mr. Chutikal ရဲ့နှုတ်ထွက်မှုကြောင့်မြန်မာအစိုးရရဲ့ရခိုင်ပြည်ထောင်စုဖြည့်ရှင်ရေးကြိုးပမ်းမှုတွေအပေါ်နိုင်ငံတကာရဲ့အမြင်တွေတိတိတသာဆိုးဝါးလောက်တဲ့အထိဖြစ်မလာနိုင်ဘူးလို့သုံးသပ်သူကတော့ကိုဖီအာနန်ရခိုင်အကြံပေးကော်မရှင်အဖွဲ့ဝင်ဦးဝေးလွင်ဖြစ်ပါတယ်
။သူနှုတ်ထွက်တဲ့ကိစ္စကနိုင်ငံတကာမှာသိထိခိုက်မယ်မထင်ဘူးခင်ဗျာ။သူတို့ရဲ့ mandate ကအကောင့်ထဲပေါ်တဲ့ဒေါက်တာဝင်းမြတ်အီတို့အဖွဲ့ကိုဟိုအကြံပေးရတဲ့အဖွဲ့ဖြစ်တယ်။နော်အဲ့တော့ဒါအဲ့ဒီလိုအကြံပေးဖွဲ့မှုမှာသူလောက်ခံရတာမှာသူသိပြီးတော့ဟိုလွတ်လွတ်လပ်လပ်မရှိတဲ့အတွက်ကြောင့်လို့ကျွန်တော်ထင်ပါတယ်ဒီဟိုမြန်မာအစိုးရကရုံးဝမ်းမပေးတာလို့ဒီစီဝေးတို့ပါလို့ဆိုတာကျွန်တော်တို့ကိုဖီအန်နာအတွေ့အကြုံနဲ့ပြောရမယ်ဆိုရင်ရုံးဝမ်းဆိုတော့ဗမာအစိုးရကပြဿနာမှမရှိဘူးဗျ နောက်တစ်ခုကလည်းဒီအပွဲအတွက်ကိုငွေကြေးကောက်ခံဖို့ဆိုတာကလည်းဒီကြံစည်မရှိဘူးဗျ။ဘာကြောင့်လဲဆိုလို့ရှိရင်သူတို့ကတော်တော်ဝင်းမြတ်ကြီးတို့အဖွဲ့ကိုအကြံပေးရမယ့်အဖွဲ့လေ။အဲ့တော့ဒီသူတို့ရဲ့ကုန်ကြစည်းကိုဒါမျှဝေပြီးတော့ရမယ်သဘောရှိတာပေါ့
။မစ္စတာချူတီကူရဲ့ဝေဖန်သုံးသပ်ချက်တွေဟာမှန်ကန်မှုမရှိဘူးလို့နိုင်ငံကအကြံပေးအဖွဲ့ဝင်တူဦးဖြစ်တဲ့မြန်မာလူ့အခွင့်အရေးကော်မရှင်အဖွဲ့ဥက္ကဋ္ဌဦးဝင်းမရကညင်းဆိုလိုက်ပြီးအစိုးရအနေနဲ့ရခိုင်ရေးကိုအကောင့်ထဲဖော်နေကြောင်းနဲ့တိုးတက်မှုတစုံတရာရှိကြောင်း Riders ကိုပြောပါတယ်ဦးဝင်းမရကို VOA ကတည်တံ့ဆက်သွယ်ခဲ့ပေမဲ့ဆက်သွယ်မရခဲ့ပါဘူးဒီတော်တွင် Ranger 9သိန်းဝန်းကျင်ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ထွက်ပြေးသွားရအောင်လုပ်ခဲ့တဲ့အပေါ်နိုင်ငံတကာလူ့အခွင့်အရေးစုံစမ်းသူတွေကမြန်မာအစိုးရအပေါ်ဝေဖန်မှုအစ်စ်တွေတကြောပြန်တိုးလာနေတာပါအဲ့ဒီဖြစ်ရပ်ကိုကုလသမဂ္ဂကလူမျိုးစုလိုက်ရှင်းလင်းရေးလို့ခေါ်ဆိုခဲ့ပါတယ်မြန်မာအစိုးရကတော့ရိုဟင်ဂျာဆိုတဲ့အသုံးအနှုန်းကိုလက်မခံဘဲသူတို့ဟာဘင်္ဂလီတွေသာဖြစ်တယ်လို့ပြောဆိုလို့ရှိပါတယ်မစ္စတာချူတီကူနှုတ်ထွက်မှုနဲ့ပတ်သက်လို့နိုင်ငံတကာအကြံပေးအဖွဲ့ခေါင်းဆောင်ထိုင်းနိုင်ငံသားကြီးဝန်ကြီးဟောင်းဒေါက်တာဆူရာကီယက်ကတော့တစုံတရာမှတ်ချက်ပေးပြောကြတာမရှိသေးပါဘူးနိုင်ငံတကာအကြံပေးအဖွဲ့ထဲမှာမစ္စတာချူတီကူရဲ့တာဝန်ကတော့အစည်းအဝေးပွဲအတွက်ကြိုတင်ပြင်ဆင်ပေးရတာနောက်ခံသတင်းအချက်အလက်တွေစုဆောင်းပေးရတာနဲ့သက်ဆိုင်ရာအဖွဲ့အစည်းတွေရဲ့အမြင်တွေကိုလိုက်လံစုဆောင်းပေးရတဲ့အလုပ်တွေပဲဖြစ်ပါတယ်ခင်ဗျာ
။ကိုညံဝင်းအောင်ပါရှင်။မလေးရှားနိုင်ငံထိန်းသိမ်းစခန်းတစ်ခုမှာဒီရက်ပိုင်းတွင်မြန်မာနိုင်ငံသားတက်ဦးတည်ဆုံသွားခဲ့ပါတယ်။ဒါကြောင့်ဒီမလေးရှားနိုင်ငံရောက်ရှိနေတဲ့မြန်မာအလုပ်သမားတွေရဲ့နောက်ဆုံးအခြေအနေကို VOA သတင်းတောက်မအေးမာကသတင်းပေးပို့ထားပါတယ်ရှင်။
မလေးရှားနိုင်ငံမှာထိန်းသိမ်းစခန်း၁၁ခုရှိတဲ့အနေနဲ့စမုံညင်းထိန်းသိမ်းစခန်းမှာထိန်းသိမ်းခံရတဲ့မြန်မာတအူးဟာဒီရက်ပိုင်းတွင်တည်ဆုံသွားခဲ့တယ်ဆိုပြီးမလေးရှားနိုင်ငံမြန်မာတန်ရုံးကိုကိုးစားပြုပြီးထိန်းသိမ်းစခန်းတွေကမြန်မာတွေကိုအကူအညီပေးနေတဲ့ဂျိုဟိုစခန်းတာဝန်ခံကိုတိယမမောင်ကပြောပြပါဗျာ။
ကျွန်တော်တို့တော့ဟိုဒီဘာယောဂဆိုတဲ့ဒီဟိုအဖြေတော့လုံးဝတည်းမသိသေးဘူးညဒါပေမဲ့ကျွန်တော်တို့သိတာတော့ဒီတူရတဲ့နဂိုရီးယားယောဂအခန်းရှိတာတဲ့ဟာပေါ်မှာမူတည်ပြီးတော့ဆုံးသွားတာပါခင်ဗျ။အာစမုံကြီးထိန်းသိမ်းစခန်းပေါ့။ဟိုဒီထိန်းသိမ်းစခန်းရောက်တော့မှဟိုတခြားယောဂတွေပါဖြစ်ပြီးဆုံးတာမျိုးလို့ပါလို့တော့အဲ့လိုမျိုးတော့မတွေ့ဘူး
။မလေးရှားနိုင်ငံမှာအထောက်ထားလက်မှတ်လုပ်ဖို့အတွက်သတ်မှတ်ပေးထားတဲ့ရက်ကုန်ဆုံးပြီးတဲ့နောက်တစ်ရက်ဖြစ်တဲ့ဇူလိုင်လ၁ရက်နေ့ကနေစတင်ပြီးတရားမဝင်အလုပ်လုပ်ကန်နေတဲ့နိုင်ငံသားအလုပ်သမားတွေကိုအဖမ်းဆီးတဲ့အကြီးကျယ်စလုပ်ခဲ့တာဖြစ်ပါတယ်။အခုထိန်းသိမ်းစခန်းမှာတည်ဆုံသွားခဲ့တဲ့မြန်မာနိုင်ငံသားဟာတရားမဝင်နေထိုင်နေသူဖြစ်တယ်လို့လည်းဆိုပါတယ်။သူဟာထိန်းသိမ်းစခန်းကိုဇူလိုင်လထဲမှာပဲအဖမ်းခံရပြီးရောက်ရှိလာသူဖြစ်ပါတယ်။အခုဆိုရင်မလေးရှားနိုင်ငံမှာအဖမ်းဆီးတွေခက်ဆိတ်ဆိတ်လုပ်လာတယ်လို့လည်းကိုတီးယားမောင်မောင်ကဆိုပါတယ်
။တော့အဖမ်းဆီးတွေကတော့ကျွန်တော်တို့တွေ့ရတာတော့စိတ်တော့စိတ်တယ်စိတ်တယ်ဆိုတာလေဟိုနေရာတော်တော်များများဟိုအဲ့လိုပေါ့။သူကအုံလိုက်ကျင်းလိုက်ဝင်နေတာမျိုးလည်းမဟုတ်ဘူး။ကိုကနည်းနည်းဆွဲလိုက်ဒီလားနည်းနည်းဆွဲလိုက်ဆိုတော့ဟိုချက်ပြီးတော့ဆွဲပုံစံမျိုးဖြစ်နေတယ်။ရှိနေအခြေအနေကတော့နေရာအနှံ့ကိုအဲ့လိုလောက်တာပေါ့ရှိနေတဲ့ဒီနိုင်ငံသားသားတွေဘေးရန်မှာရှိတဲ့ရှိတဲ့ပုံမှာမူတည်ပြီးတော့နေရာအနှံ့တော်တော်များများပေါ့အဲ့ဒါလေးတော့လောက်နေတာတွေ့ရတယ
်ဒီလထဲမှာပဲမလေးရှားနိုင်ငံဆလန်ကောပြည်နယ်ထဲမှာအဖမ်းဆီးတွေဇက်တိုက်လုလာတဲ့အတွက်မြန်မာပြည်အပါဝင်နိုင်ငံသားသားတွေရာခိုင်နှန်းလောက်ဖမ်းဆီးခံခဲ့ရပါတယ်။အစားအသောက်တွေအဓိကရောင်းတဲ့နေရာကြီးတစ်ခုကိုဖမ်းဆီးခဲ့တာမို့အဲ့ဒီမှာဖမ်းဆီးခံရတဲ့အလုပ်သမားတွေနဲ့ဈေးရောင်းသူအများစုဟာမြန်မာနိုင်ငံသားတွေဖြစ်ကြတယ်လို့လဲဆိုပါရယ်။မလေးရှားအစိုးရကအထောက်ထားလက်မှတ်တွေလုပ်ဖို့ခွင့်ပြုထားတဲ့ရက်ဟာဇွန်လ30ရက်နေ့မှာကုန်ဆုံးသွားပြီဖြစ်တာကြောင့်ယူကရိန်းနဲ့တရက်ကစလို့အဖမ်းဆီးတွေလုပ်မယ်ဆိုပြီးကြေညာထားခဲ့တာပါ။မြန်မာလူသမားလူဝင်မှုကြီးကြပ်ရေးနဲ့ပြည်သူ့အင်အားဝန်ကြီးဌာနအလုသမားညွန်ကြားမှုဦးစီးဌာနရဲ့စီးရင်အရမလေးရှားမှာတရားဝင်အလုလုက ାଇ နေကြသူအလုသမားပေါင်း2သိန်းကျော်ရှိပြီးတခြားနည်းလမ်းနေနဲ့မလေးရှားကိုရောက်သွားတဲ့သူအလုံးပေါင်းမယ်ဆိုရင်မလေးရှားနိုင်ငံမှာမြန်မာအလုသမား9သိန်းထက်မနည်းရှိတယ်ဆိုပြီးခန့်မှန်းထားပါတယ်။အဲ့ဒီထဲမှာတရားမဝင်နေထိုင်အလုလုက ାଇ နေကြသူတွေသိန်းနဲ့ချီရှိပါတယ
်။ဒေါ်ရရှင်များရှင်မြန်မာနိုင်ငံမှာမိုးရွာကာလရောက်လာတာနဲ့ဒီကြီးမြေပြုံမှုတွေဓာတ်လိုက်တိုက်စုံမှုတွေလို့မတော်တဆမှုတွေလည်းနောက်ဆက်တွဲကြုံနေရပါတယ်။ကချင်ပြည်နယ်ကကြောက်စိမ့်တွင်းမှာမြေပြုံလို့တည်ကြည်ကြရတာ၊ရခိုင်မျိုးကရေရှမ်းနေတဲ့လမ်းပေါ်မှာခလီးတယောက်ဓာတ်လိုက်တိုက်စုံခဲ့ရတာတွေလို့ကြေကွဲစရာအဖြစ်တွေနှစ်စဉ်နှစ်တိုင်းကြုံနေရတာပဲသူတွေမှာတာဝန်ရှိပါတယ်။ကာကွယ်လို့ရနိုင်လျက်နဲ့လူအသက်တွေဆုံးရှုံးနေရတဲ့အဖြစ်တွေကိုဘယ်လိုကာကွယ်တားဆီးနိုင်မလဲဆိုတာတွေကို VOA ရဲ့စနေနေ့ညတိုက်ရိုက်လေလံစီစဉ်မှာဆွေးနွေးကြရအောင်ပါရှင်။ပါဝင်ဆွေးနွေးမေးမြန်းလိုသူတွေအနေနဲ့ဖီအိုရဲ့ဖုန်းနံပါတ်0932382
ငါးငါးငါးလေးကိုခေါ်ယူပြီးတော့ဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးဖို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသံပိုင်းနဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးဖို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးဖို့ထားနိုင်ပါတယ်။စီနီးညာတိုက်ရိုက်လူလိုက်စီစဉ်ကကြိုဆိုပါရစေ။ခုတော့နိုင်ငံတကာသတင်းစာတွေကိုတင်ဆက်မှာပါ။ VNN နိုင်ငံမှာအစိုးရနဲ့ပတ်သက်လို့ဝေဖန်ထောက်ပြလေးရှိတဲ့သတင်း website တစ်ခုကိုအစိုးရကထပ်ပြီးပိတ်ပင်လိုက်တာကြောင့်အစိုးရကနေဒီသတင်းမီဒီယာတွေပေါ်ထိန်းချုပ်မှုပိုပြီးတင်းကျပ်လာနေတယ်လို့လေးလာသူတွေကသုံးသပ်ကြပါတယ်။ဒါရီမက online ပေါ်မှာရေးသားဖော်ပြမှုတွေပေါ်ကန့်သတ်ချက်ပါဝင်တဲ့ cyber ဥပဒေတစ်ခုကိုလည်းဂျွန်လကပဲ community လွှတ်တော်ကအတည်ပြုခဲ့တာပါ။ VOA သတင်းတော့ Ross Jennings သတင်းပေးပို့ထားတဲ့သတင်းလွှာကိုမဆုမျက်မှွန်ကပြောပြမှာပါရှင
်။ဗီယက်နမ်နိုင်ငံမှာအာဂတိလိုက်စားမှုလိုမျိုးအများပြည်သူစိတ်ဝင်စားတဲ့သတင်းမျိုးတွေကိုဖော်ပြလေးရှိတဲ့ထွေကျဲသတင်း website ကို3လပိတ်ပင်ဖို့ပြန်ကြားရေးနဲ့ဆက်သွယ်ရေးဝန်ကြီးဌာနရဲ့မီဒီယာဆရာအကြီးအကဲကတင်လာနေတော့ကအမိန့်ထုတ်ခဲ့ပါတယ်။ထွေကျဲဟာဟိုချီမင်းကွန်မြူနစ်လူငယ်သမဂ္ဂကထောက်ဝေနေတဲ့သတင်းစာလည်းဖြစ်ပါတယ်။သတင်းမှားတွေရေးသားဖော်ပြနေတယ်လို့ဆွဆွဲခံရပြီးတော့ဒေါ်လာ 9,500 ဒံငွေဆောင်ဖို့နဲ့သတင်းမှန်ပြန်လည်ဖော်ပြဖို့လည်းအစိုးရကအမိန့်ပေးထားတယ်လို့ Vietnam News သတင်းကပြောပါတယ်။ Australia နိုင်ငံ New South Wales ပြည်နယ်ကအကုန်နှုံးဆောင်ပါမောက်ခကောက်တေရာကတော့ထွေကျဲဟာ Vietnam ကမ္ဘာ Trandai ကနေပတ်သက်ပြီးတော့ကိုးကားရေးသားလို့အပိတ်ခံရတာလို့ပြောပါတယ်။ဂျွန်လရုံးကဖြစ်ခဲ့တဲ့တရုတ်ဆန့်ကျင်ရေးဆန္ဒပြမှုတွေအပေါ်ကမရာကဖြူနာတက်တဲ့သဘောရှိတယ်လို့သတင်းထဲမှာပုံဖော်ထားတဲ့အတွက်ဒီသတင်းရေးသားဖော်ပြခဲ့သူတွေဟာနိုင်ငံရဲ့စီးလုံးမှုထိခိုက်အောင်လုပ်သူတွေအဖြစ်ဆွဆွဲခံရတယ်လို့ဂုံလူဆောင်ပန်မောက်ခတေရကပြောပါတယ်။အခုလိုလုပ်လိုက်တာကသတင်းမီဒီယာတစ်ခုလုံးကိုသတိပေးလိုက်တာဖြစ်တယ်လို့ဝါရှင်တန်မြို့တော်ကမဟာဗျူဟာနဲ့နိုင်ငံတကာလေးလာရေးစင်တာရဲ့အရှိတောင်အာရှအစီအစဉ်ဒါရိုက်တာမာရီဟီဘတ်ကမြင်ပါတယ်
။ Twitch ရဲ့သတင်း website ကိုပိတ်လိုက်တာဟာသူတို့သတင်းစာနဲ့တခြားသတင်းစာတွေအားလုံးပို့ပြီးတော့သတိထားကြတော့ဆိုပြီးသတိပေးလိုက်တာလို့ကျွန်တော်ထင်ပါတယ်။ VN အစိုးရကသတင်းမီဒီယာတွေနဲ့ဘလော့ဂါတွေရဲ့ရေးသားဖော်ပြချက်တွေနဲ့ပတ်သက်ပြီးစိတ်နှောက်ယှက်ဖြစ်နေတာနှစ်အနည်းငယ်ရှိနေပါပြီ
။သတင်းမီဒီယာတွေအပေါ်ကန့်သက်ထိန်းချုပ်မှုတွေပေါ်လွင်လာတဲ့အထက်မှာအခုထွေးကျဲသတင်း website ကတော့ပထမဆုံးပိတ်ခံရတဲ့သတင်းလုပ်ငန်းကြီးတစ်ခုဖြစ်ပါတယ်။တိကျလွတ်လပ်တဲ့သတင်းမီဒီယာလုပ်ငန်းတွေအပေါ်အစိုးရကဖိနှိပ်နေတာကိုစိုးရိမ်စရာကောင်းလောက်အောင်မြင်နေရချိန်မှာပဲကွန်မြူနစ်ပါတီကိုဝေဖန်နေသူတွေကိုပါပြစ်မှတ်ထားလာတာတွေ့ရတယ်လို့သတင်းလွတ်လပ်ခွင့်ဆောင်ရွက်နေတဲ့နယ်စည်းမထသတင်းတောက်များအသင်း RSF ကပြောပါတယ်။လွန်ခဲ့တဲ့နှစ်နှစ်ကထိုင်ဝမ်လူမျိုးပိုင်တဲ့တမနီဆက်ယုံထွေညဉ့်ညမ်းမှုတွေကြောင့်ကာယူရန်တခြားငါးရီအစုလိုက်အပြုံလိုက်တေကုန်တဲ့သတင်းကိုသတင်းမီဒီယာတွေရောလူမှုကွန်ရက်တွေပေါ်မှာပါရေးသားဖော်ပြခဲ့ကြပြီးတဲ့ကအစိုးရကအွန်လိုင်းပေါ်မှာရေးသားဖော်ပြမှုတွေကိုတိုးမြင့်ထိန်းချုပ်လာတယ်လို့လည်းသူကပြောပါတယ်။အင်တာနက်ပေါ်မှာရေးသားဖော်ပြမှုတွေကိုဘယ်လိုထိထိရောက်ရောက်ထိန်းချုပ်မလဲဆိုတဲ့နည်းလမ်းတွေကိုရှာဖွေဖို့ဗီယက်နမ်လုံခြုံရေးတာဝန်ရှိသူတွေမနစ်တုန်းကတရုတ်နိုင်ငံကိုတွားရောက်လေ့လာခဲ့ကြတယ်လို့လည်းဆိုပါတယ်။ဗီယက်နမ်နိုင်ငံမှာစိုက်ဘာလုံခြုံရေးဆရာဥပဒေချမ်းကိုဂျွန်လကပဲလွှတ်တော်ကအတည်ပြုခဲ့ပြီးတော့2019ခုနှစ်ဇန်နဝါရီလတရနေ့ကစလို့ဒီဥပဒေစတင်အသက်ဝင်တော့မှာဖြစ်ပါတယ်။ပြည်သူ့လုံခြုံရေးဝန်ကြီးဌာနကအဆိုပြုခဲ့တဲ့ဒီဥပဒေထဲမှာအွန်လိုင်းပေါ်မှာဖော်ပြမှုတွေနဲ့အစိုးရဆန့်ကျင်တဲ့အရေးသားတွေကိုပို့ပြီးတော့ထိန်းချုပ်နိုင်ခွင့်ပါဝင်ပါတယ်။နိုင်ငံခြားလူမှုကွန်ရက်လုပ်ငန်းတွေအနေနဲ့လည်းဗီယက်နမ်နိုင်ငံနဲ့ဆိုင်တဲ့အချက်အလက်တွေကိုနိုင်ငံထဲမှာပဲထားရှိရမှာဖြစ်ပြီးတော့တကယ်လို့အစိုးရကတောင်းဆိုလာရင်အွန်လိုင်းပေါ်ကဖော်ပြချက်တွေကိုမြ мян ဆန်းဆန်းဖယ်ရှားပေးရမယ်ဆိုတဲ့ကန့်သတ်ချက်တွေပါဝင်ပါတယ်။ဒီဥပဒေကိုအတည်ပြုလိုက်တဲ့ဂျွန်လာရုံကနိုင်ငံတော်ဆန္ဒပြမှုတချို့ရှိခဲ့ပါတယ်။အွန်လိုင်းပေါ်မှာရေးသားနေကြသူအားလုံးသတိထားကြဖို့လိုတယ်လို့ဟိုချီမင်းစီးတီးမှာရှိတဲ့ဘေကန်မကန်စီဥပဒေအကျိုးဆောင်လုပ်ငန်းလက်တွဲလုပ်ကိုင်နေတဲ့ဖက်ဒရစ်ဘုတ်ကပြောပါတယ
်။စိုက်ဘာလုံခြုံရေးဥပဒေကအင်တာနက်ပေါ်မှာရေးသားထုတ်ဝေနေကြသူတွေအတွက်ပိုပြီးအန္တရာယ်ရှိလာတာသိကြပါတယ်။သူတို့အားလုံးပိုပြီးသတိထားဂရုစိုက်ကြရမှာဖြစ်ပါတယ
်။အစိုးရတာဝန်ရှိသူတွေအာဂတိလိုက်စားတဲ့သတင်းတွေကိုအများအပြားရေးသားဖော်ပြနေကြတဲ့အပေါ်အစိုးရကတော်တော်လေးစိတ်အနှောက်အယှက်ဖြစ်နေပုံရတယ်လို့လေ့လာသူတချို့ကလည်းသုံးသပ်နေပါတယ်။အစိုးရပိုင်းပက်ထရိုဗီယက်နမ်ပြည်နယ်ကုမ္ပဏီကအဂတိလိုက်စားတယ်လို့ဆွဆွဲခံရသူအများအပြားကိုဖမ်းဆီးအရေးယူခဲ့ပြီးတော့အစိုးရကဒီပြဿနာကိုအလေးအနက်ကင်တွယ်နေပါတယ်လို့ပြသဖို့ကြိုးစားခဲ့တယ်လို့လေလာသူတွေကပြောပါတယ်။အဂတိလိုက်စားမှုနဲ့လှုပ်ဆောင်မှုညံဖျင်းတဲ့အစိုးရတာဝန်ရှိသူတွေနဲ့ပတ်သက်လို့ရေးသားခဲ့ကြတဲ့ဘလော့ဂါတော်တော်များများကို2016ခုနှစ်နဲ့2019ခုနှစ်အတွင်းမှာဖမ်းဆီးခဲ့တာကိုကြည်ချင်းအဖြစ်ဒ ဒီကိစ္စတွေအပေါ်အစိုးရဘက်ကဘလောက်အကဲဆက်တယ်ဆိုတာသိနိုင်တယ်လို့ကျွမ်းကျင်သူတွေကထောက်ပြနေကြပါတယ်ရှင်
။မဆွေမြင့်မွန်ပြောပြသွားတာပါ။တိဘက်ဘာသာရေးခေါင်းဆောင်ဖုန်တော်ကြီးဒလိုင်းလာမာတရုတ်နိုင်ငံကနေအိန္ဒိယကိုထွက်လာခဲ့ပြီးတိဘက်ရောက်တိဘက်အရေးလှုပ်ရှားမှုပေါ်လာခဲ့တာနှစ်ပေါင်း60ပြည့်သွားခဲ့ပါပြီ။ဆယ်စုနှစ်6ခု၁၀စုနှစ်6နှစ်ဒီဆယ်စုနှစ်ပေါင်းဒီအနှစ်60ကြာတဲ့အထိမဆုံးမနစ်ကြိုးပမ်းလာခဲ့တဲ့ကိုပိုင်ပြထန်းခွင့်ရရေးလှုပ်ရှားမှုကရှေမတိုးနောက်ဆုတ်တာအနေအထားကိုကြုံနေရပါတယ် VOA သတင်းတော့အန်ဂနာပတ်စ်ရစ်ချာသတင်းပေးပို့ထားတာကိုကိုဝင်းမင်းကဆက်ပြီးပြောပြမှာပါရှင
်ဟုတ်ကဲ့ပါတိဘက်လှုပ်ရှားမှုအခြေဆက်ရအိန္ဒိယနိုင်ငံဒရမ်ဆလာမြို့လမ်းမပေါ်ကဆိုင်တွေမှာတိဘက်လူမျိုးရေးအမှတ်တရတီရှပ်တွေနဲ့ပစ္စည်းတွေဝယ်လိုအားကောင်းနေစေပါဒီပါရောက်တိဘက်လှုပ်ရှားမှုအုပ်ချုပ်ရေးအရာရှိတွေကလည်းဒီအိန္ဒိယနိုင်ငံမြောက်ပိုင်းမြို့လေးကိုဒလိုင်လာမားထွက်လာခဲ့ပြီးတဲ့ကအခုချိန်ထိတိဘက်ရေးဆရာထက်သန်မှုဆက်ရှိနေတာကိုအကြီးမားဆုံးအောင်မြင်မှုဖြစ်ခွန်ယူနေကြပါတယ်။တိဘက်ဘူအုပ်ချုပ်ရေးအဖွဲ့ရဲ့တိဘက်မူဝါဒဆိုင်ရာအဖွဲ့ကဒုညွှန်ကြားမှုတန်ဆန်လက်ရှိက
Look at the counterpart. That's China. A mighty China.
ကျွန်တော်ရင်ဆိုင်နေရတာကတရုတ်နိုင်ငံလေ။အင်အားကြီးမားလို့နဲ့တရုတ်နိုင်ငံမှာကျွန်တော်တို့ဘက်မှာကတိဘက်လူမျိုး6သန်းပဲရှိတာပါ။ဒီထဲကမှအခုပြည်ပကနေလှုပ်ရှားနေတာကသိမ့်ပဲရှိပါတယ်။ဒါပေမဲ့ကျွန်တော်တို့လှုပ်ရှားမှုကိုပြီးခဲ့တဲ့နှစ်ပေါင်း60ကျော်လောက်ကောင်းကောင်းထိမ့်သိမ့်လာနိုင်ခဲ့ပါတယ်
။ဒါပေမဲ့အလေအလတ်လမ်းစဉ်လို့နာမည်ကြီးတဲ့တိဘက်ကိုယ်ပိုင်ပြည်ထောင်ခွင့်ရရဲ့ရည်မှန်းချက်ကတော့တိုးတက်မှုမရှိတဲ့အနေအထားမှာစိုးရိမ်မှုတွေကြီးမားလာနေပါတယ်။အရင်2010ခုနှစ်တုန်းကဒလိုင်လာမားရဲ့ကိုယ်စားလှယ်နဲ့တရုတ်ဆိုးရတို့တွေ့ပြီးဘာမှမထူလာကြတဲ့ကနောက်ထပ်တွေ့ဆုံဆွေးနွေးမှုတွေမရှိလာခဲ့တော့ပါဘူးတရုတ်ဘက်ကတော့ဒလိုင်လာမားကိုခွဲဆွဲရေးသမားလို့ဆက်သမုတ်လာခဲ့ပေမဲ့တိဘက်လှုပ်ရှားမှုခေါင်းဆောင်တွေဘက်ကတော့ခွဲထွက်ဖို့မရှိဘူးလို့ညှင်းဆိုထားပါတယ်တိဘက်လှုပ်ရှားမှုပြောခွင့်ရဆော်နမ်ဒက်ဘိုက
If Chinese government is ready to negotiate
တရုတ်အစိုးရအနေနဲ့ဆွေးနွေးဖို့အဆင်သင့်ဖြစ်လာရင်ဒါမှမဟုတ်တိဘက်ပြဿနာကိုဖြေရှင်းပေးဖို့ဆန္ဒရှိလာရင်ကျွန်တော်တို့ကလည်းလွတ်လပ်ရေးတို့ခွဲထွက်ဖို့တောင်းဆိုမှာမဟုတ်ပါဘူး
တကယ်တော့အချမ်းမဖက်လှုပ်ရှားမှုကိုထိန်းချောင်းလာခဲ့တဲ့တက်တော်83နှစ်ရှိလာပြီဖြစ်တဲ့ဖုန်တော်ကြီးဒလိုင်လာမားကိုဒီလှုပ်ရှားမှုတွေမှာဆက်ပြီးအလေးနဲ့ယုံကြည်အားထားနေကြတာမို့ဒီလှုပ်ရှားမှုရှေ့ရေးအတွက်ကြောင်းကြမှုတွေတိုးလာနေချိန်မှာဒုညွှန်ကြားမှုတန်ဆန်လက်ရှိကဆက်ပြီး
Do we need something which should amicably solve
ကျွန်တော်ဒီပြဿနာကိုအေးအေးချမ်းချမ်းဖြေရှင်းတာမျိုးကိုလိုချင်သလားဒါမှမဟုတ်ရင်လည်းဟိုးနည်းနည်းလှုပ်ရှားတာမျိုးလုပ်ရမလားဆိုပြီးမျိုးကိုထုတ်လာပါတယ်ဟိုးနည်းနည်းလောက်တာမျိုးကျွန်တော်တို့ဘက်ကမလိုလားပါဘူးလူတိုင်းတိဘက်အရေးလှုပ်ရှားမှုကိုစတင်ထားဖို့အလေးပေးလုပ်နိုင်ပြီးတိဘက်ပြဿနာကိုလည်းဖြေရှင်းပေးနိုင်မယ်ပြောပြောညင်သားတဲ့အသွင်ကူးပြောင်းမှုမျိုးကိုပဲလိုချင်ပါတယ
်ဒါပေမဲ့တရုတ်ဆိုရအင်အားကြီးလာနေချိန်မှာတိဘက်လူမျိုးရေးအသံတွေကနိုင်ငံတကာမှာတော့ဒီမျိုးလေးတဲမှလို့မကျေလောင်နိုင်တော့ပဲမေးမိန်လာနေပါပြီ။အိန္ဒိယဘက်ကလည်းတရုတ်နဲ့ဆက်ဆံရေးတိုးမြင့်ဖို့တိဘက်လှုပ်ရှားမှု260မြောက်ပွဲကိုနယူးဒေလီမြို့တော်မှာဆက်ပေးမလုပ်တော့ပဲမြို့ပြင်ကိုရွှေ့ခဲ့ပါတယ်။ဒီဒရမ်ဆလာမြို့လမ်းမပေါ်မှာလည်းအများစုကဒီလှုပ်ရှားမှုအားနည်းလာတာကိုအသိမဲ့ပြုကြပေမဲ့စိတ်သက်ကတော့မကြကြသေးပါဘူး။၂၁နှစ်အရွယ်ပြည်ပရောက်တိဘက်လှုပ်ရှားသူတန်ဆန်ပါဆန်ကလည်း
Some people feel that now there's loss of hope
တချို့ကမျောလင့်ချက်ကုန်သွားပြီလို့ထင်ကြတယ်လေ။ကျမရဲ့အိန္ဒိယတငယ်ချင်းတွေကပို့ပို့ပြီးတော့ပြောလာကြပါတယ်။တိဘက်ရေးကမျောလင့်ချက်မရှိတော့ဘူးအဲ့လိုမျိုးပေါ့နော်။ဒါပေမဲ့ကျမတို့လှုပ်ရှားတိုက်ပွဲဝင်နေတဲ့ပြည်ကတော့မျောလင့်ချက်မမဲ့သေးပါဘူး
။တကယ်တော့အခုလိုခံစားမှုကပြည်ပရောက်တိဘက်တွေအကြားကြဲကြဲပြန့်ပြန့်ဆက်ရှိနေပြီးတနေ့သူတို့အမျိုးကိုပြန်နိုင်မယ်လို့ယုံကြည်နေကြပါတယ်ခင်ဗျာ။
ကိုဝင်းမင်းပြောပြသွားတာပါမကြခင်မှာတော့အမျိုးသမီးကဏ္ဍနဲ့တိတ်ပန်တဲ့ဤပညာစတဲ့အပတ်စဉ်ကဏ္ဍတွေကိုနားဆင်ရဖို့ရှိပါရဲ့ရှင
် VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာဆိုင်းလန့်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို7 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာဆိုင်းလန့်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပြချင်းည10နာရီမှာလိုင်းဒိုမီတာ2532နဲ့လိုင်းလက်မီတာ190ကနေတန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွှင့်မီတာ kHz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာပါရှင်မြန်မာစံတော်ချိန်မနက်6နာရီခွဲပါပြီ VOA မြန်မာပိုင်းရဲ့စနေနေ့နေ့ခင်းအစီအစဉ်ကိုမြန်မာစံတော်ချိန်မနက်9နာရီအထိဆက်လက်ထုတ်လွှင့်သွားမှာပါကျမတို့ရဲ့ Facebook စာမျက်နှာဖြစ်တဲ့ VOA Burmese News ကနေလည်းစနေနေ့နေ့ခင်းအစီအစဉ်ကိုတိုက်ရိုက်နားဆင်နိုင်ပါတယ်ရှင်အခုဒုတိယပိုင်းနာယူရက်အတွက်အပတ်စဉ်ကဏ္ဍတွေကိုထုတ်လွှင့်တဲ့အခါမှာတော့
သခင်မကြီးတွေကတော့အလုံးကဒီလွတ်လပ်ရေးအတွက်အားမီစူးစမ်းကြတာပဲလေနော်သူတို့အတက်တွေပါတယ်လေမမှုဘူးတရားမှလည်းမကြောက်ဘူးဘာလို့မှမကြောက်
ဒါကတော့အာဇာနည်နေ့အထူးအစီအစဉ်ဖြစ်အမျိုးသမီးကဏ္ဍကိုတင်ဆက်တဲ့အခါမှာအပြည့်အစုံနားဆင်ရဖို့ရှိပါတယ်သိပ္ပံနဲ့နည်းပညာကဏ္ဍကိုလည်းထုတ်လွှင့်ပေးမှာပါအခုတော့ကမ္ဘာသတင်းမီဒီယာတွေမှာဖော်ပြနေတဲ့မြန်မာနိုင်ငံဆိုင်ရာစောင်းပါတစ်ခုကိုမူရင်းအာပေါ်မပြတ်ကိုကျော်လွင်ကနေကောက်နှုတ်တင်ပြမှာပါရှင
်မြန်မာနိုင်ငံဟာစွန့်အင်နဲ့ပတ်သက်ပြီးလမ်းစုံလမ်းကွာရောက်နေပြီဆိုတဲ့ခေါင်းစဉ်နဲ့ Craig Gathery ရေးသားထားတဲ့စောင်းပါကိုဇူလိုင်လ20ရက်နေ့ထုတ် Petroleum Economist စာဆောင်မှာဖော်ပြထားပါတယ်။စွန့်အင်နဲ့ပတ်သက်ရင်ကြီးမားတဲ့အလားအလာတွေမြန်မာနိုင်ငံမှာရှိနေသလိုတစ်ဖက်မှာလည်းစိန်ခေါ်ကဲဆမ်းမှုတွေကကြီးကြီးမားမားမြန်မာပြည်အတွက်ရှိနေပါတယ်။ကုန်းတွင်းရေနံနဲ့တဘာဝတန်ငွေလုတ်ကွက်18ခုနဲ့ကမ်းလွန်ရေနံနဲ့တဘာဝတန်ငွေလုတ်ကွက်23ခုကိုတူးဖော်လုပ်ကင်မှုပြည်စစ်နဲ့စွန့်အင်ဝန်ကြီးဌာနကဒီနှစ်ကုန်ပိုင်းမှာကမ်းလှမ်းမှုစီစဉ်ထားတဲ့အကြောင်းမြန်မာရေနံနဲ့တဘာဝတန်ငွေလုပ်ငန်းရဲ့ညွှန်ကြားမှုဒေါခင်ထေးကတဲ့နမားတွေကိုဇရန်က73ရက်နေမှာပြောခဲ့ပါတယ်။အခုတစ်ခါမြန်မာနိုင်ငံကစွန့်အင်လုပ်ငန်းဆိုင်ရာကမ်းလှမ်းမှုရဲ့ထူးခြားချက်မလုံးတစ်ခုကတော့နိုင်ငံသားရင်းနှီးမြှုပ်နှံသူတွေအနေနဲ့ပြည်တွင်းကလုပ်ငန်းတွေနဲ့မဖြစ်မနေဆက်ဆက်ပြီးတော့လုပ်ကင်မှုမလိုတော့ဘူးဆိုတာပါပဲ။ဒါဆိုစကမ်းလွန်တူးဖော်မှုလုတ်ကွက်20ကျော်မှာနိုင်ငံတကာစွန့်အင်ကုမ္ပဏီတွေတူးဖော်လုတ်ကင်နေကြပါတယ်။မြန်မာနိုင်ငံမှာလုတ်ကင်နေကြတဲ့အဲ့ဒီကုမ္ပဏီတွေတွေ့ကြုံနေရတဲ့အခက်အခဲတွေထဲမှာရှာဖွေရေးလုတ်ကင်မှုအခက်အခဲတဲ့အခြေအနေလန်တရားဆတဲ့အခြေခံစောက်ဥမဖွင့်ပြုံးမှုနဲ့ယင်းနိမ့်နှံမှုဆိုင်ရာအခြေအနေတွေပေါဝင်ပါတယ်။ရခိုင်ပြည်နယ်တွင်းကရိုဟင်ဂျာမွတ်စလင်တွေကိုမြန်မာလက်နက်ကင်တပ်ဖွဲ့တွေကနှိမ်နှင်းခဲ့တဲ့ကိစ္စကလည်းနိုင်ငံတကာစွန့်အင်ကုမ္ပဏီတွေအတွက်ခေါင်းခဲစရာတစ်ခုဖြစ်နေတာပါ။အဲ့ဒီကုမ္ပဏီတွေမှာအစုရှယ်ယာတွေထည့်ဝင်ထားကြတဲ့သူတွေထဲမှာလူခွင့်လှုပ်ရှားသူတွေလည်းပါဝင်ကြတာကြောင့်သူတို့တွေကမြန်မာနိုင်ငံမှာယင်းနိမ့်နှံမှုတွေကိုမလုပ်ကြဖို့သူတို့ကုမ္ပဏီတွေကိုဖိအားတွေပေးနေကြပါတယ်။2014ခုနှစ်တုန်းကကမ်းလွန်ရေနံနဲ့သဘောတန်ငွေ2.4ထုတ်လုပ်ဖို့သဘောတူထားခဲ့ကြတဲ့အထက်ကလောက်ွက်10ခုမလုပ်တော့ဘဲနဲ့နောက်ဆုတ်သွားခဲ့ပါတယ်။မြမရင်းနှီးတဲ့သဘောတန်ငွေလုပ်ငန်းက2.4ရေးလို့မလားလက်လျှော့မလားဆိုတဲ့သတိပေးမှုတွေအချိန်မြင့်လာခဲ့ပြီးတော့နောက်ပိုင်းအခုလိုလောက်ွက်10ခုနောက်ဆုတ်ခဲ့တာပါ။အခုနှစ်စောစောပိုင်းမှာတော့ PSC လို့ခေါ်တဲ့ထုတ်လုပ်မှုဝင်ငါရေးသဘောတူညီချက်ပုံစံကိုပြုပြင်ပြောင်းလဲဖို့မြမအစိုးရကစီစဉ်ထားတဲ့ကိစ္စဟာတွေ့ကြတယ်လို့အရာရှိတွေကပြောပါတယ်။အဲ့ဒီသဘောတူညီချက်ကအရင်စစ်အစိုးရလက်ထက်မှာရေးဆွဲခဲ့တာပါ။အခုလိုပြုပြင်ပြောင်းလဲတော့မယ်ဆိုတာကြောင့်ကြီးမားတဲ့အပြောင်းလဲတွေဖြစ်တော့မယ်ဆိုပြီးတော့ပုဂ္ဂလိကလောကမှာမျှော်လင့်နေကြပါတယ်။နောက်နှစ်အတွက်ချမှတ်မဲ့စွန့်အင်ဆိုင်ရာမူဝါဒတွေကဖွံ့ဖြိုးတိုးတက်ဖို့တာဆူနေတဲ့မြန်မာနိုင်ငံကလုပ်ငန်းတွေအတွက်တိတ်ပြီးတော့အရေးကြီးတဲ့ကိစ္စဖြစ်ပါလိမ့်မယ်။လောဆယ်တည်မြင်ရသလောက်တော့ထိရောက်တဲ့မူဝါဒတွေဖြစ်ပေါ်လာမဲ့သဘောပါ။ဒါပေမဲ့လည်းမြန်မာနိုင်ငံရဲ့ဒီမိုကရေစီအပြောင်းလဲကလည်းတည်တည်ငြိမ်ငြိမ်ရှိလာတာမဟုတ်သလိုအရင်ကအကြီးအကျယ်ထောက်ခံမှုတွေနဲ့မျှော်လင့်ချက်တွေထားခဲ့တဲ့ဒေါက်ဆန်းစုကြည်နဲ့သူ့ရဲ့ NLD ပါတီကလည်းရိုဟင်ဂျာပြည်ပခလွတ်လပ်စွာပြောဆိုရေးသားခွင့်နေတဲ့အရက်ဖက်လူမှုအဖွဲ့အစည်းတွေအပေါ်နှိပ်ကွပ်မှုတွေကြောင့်မျှော်လင့်ချက်တွေနှိမ့်မိန်နေတဲ့အချိန်မှာမြန်မာနိုင်ငံရဲ့စွန့်အင်ဆိုင်ရာမူဝါဒအပြောင်းလဲကဘလောက်ထိမျှော်လင့်လို့ရမှာလဲဆိုပြီးတော့ဆောင်းမရှင် Craig Gathery ကရေးသားထားပါတယ
်ကိုကျောင်းလင်းပြပြသွားတာပါကမ္ဘာသတင်းတွေမှာဖော်ပြနေတဲ့မြန်မာနိုင်ငံဆိုင်ရာဆောင်းမတွေကိုကောက်နှုတ်တင်ပြနေတဲ့အစီအစဉ်ကို VOA မြန်မာပိုင်းရုပ်သံရဲ့တောက်ကြနေညနေခင်းအစီအစဉ်တွေမှာကြည့်ရှုအားပေးနိုင်ကြပါတယ်ရှင်အခုတော့နနေခင်းအင်္ဂလိပ်စာသင်ခန်းစာအစီအစဉ်ကိုဒေါ်လာလတ်တန်းကတင်ဆက်မှာပ
ါဒီနေ့တင်ပြမယ့် EDM အသုံးကတော့
Drive me up the wall
ဖြစ်ပါတယ်စာလုံးပေါင်းက DRIVE drive ကမောင်းတာ ME ကကျွန်တော်ကျမ UP up ကအပေါ်ဆိုတော့ drive me up ကအပေါ်ကိုမောင်းတဲ့သဘောဖြစ်ပါတယ် THE the WALL wall ကနေရာဆိုတော့စကားထုံးရဲ့ဓာတ်ရိုက်အဓိပ္ပာယ်ကတော့နေရာပေါ်ကိုမောင်းတဲ့သဘောဖြစ်ပါတယ်ဒီတော့ဆင်းသက်လာတာကတော့လောင်ရင်ထဲမှာရောက်နေတဲ့ဒရိစန်တကောင်ကိုအပြင်ကဆလို့ဖြစ်စေအနောက်ဆက်ဖြစ်အောင်လို့ဖြစ်စေအဲ့ဒီအထက်မှာရှိတဲ့အကောင်ကလောင်ရင်ရဲ့နေရာပေါ်ကို ပြည့်တဲ့ရှောင်းတင်းရံကနေဆင်းသက်လာတဲ့အတုံးပဲဖြစ်ပါတယ်။ဒါကြောင့် EDM အတုံးကတော့လူတူဦးကိုစိတ်တူအောင်စိတ်အနှောက်ရှက်ဖြစ်စေအောင်လုပ်တာကိုဆိုတာဖြစ်ပါတယ်။အထူးသဖြင့်ထွက်ပြေးခြင်းစိတ်ပေါက်တဲ့သဘောမျိုးလို့ဆိုနိုင်ပါတယ်။ဒီအတုံးနဲ့ပတ်သက်လို့ George ကပြတဲ့ဥပမာကိုနားဆင်ကြည့်ကြရအောင်။
I don't want to visit my cousin's place. He has 5 kids and they drive me up the wall.
ကျွန်တော်ကတော့ကျွန်တော်ညီတပင်ခွဲအိမ်ကိုအလဲမသွားလို့ပါဘူးဗျာ။သူ့မှာခလေး9ယောက်တောင်ရှိတယ်လေ။သူတို့ကြောင့်ကျွန်တော်ထွက်ပြေးခြင်းစိတ်ပေါက်မိတယ်လို့ဒီပေးရပါလေ။ဥပမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင်
။ I don't want to visit my cousin's place.He has 5 kids and they drive me up the wall.
လူတူကိုစိတ်အနှောက်အယှက်ဖြစ်စေတဲ့ခွေပြည့်ကျင်စိတ်ပေါအောင်လုပ်တယ်ဆိုရင် EDM အတုံးရဘယ်လိုပြောမလဲ?
Drive me up the wall.
လို့ပြောလို့ရပါတယ်။အဲ့ဒါကတော့ဒီကိစ္စမနဲ့တင်ပြခဲ့တဲ့ EDM အတုံးပဲဖြစ်ပါတယ
်။အခုဆက်လက်ပြီးတော့အမျိုးသမီးကဏ္ဍကိုထုတ်လင်းပါပါ။ဇူလိုင်လ19ရက်နေ့ဟာမြမလွတ်လပ်ရေးဖခင်ကြီးပူကျော်အောင်ဆန်းနဲ့တကွာအာဇာနည်ခေါင်းဆောင်ကြီးတွေလှုပ်ကြံခံခဲ့ရတဲ့82နှစ်မြောက်အထိမ်းအမှတ်နေ့ဖြစ်ပါတယ်။အဲ့ဒီအချိန်ကခြေကွဲပွဲရာဖြစ်ရကြီးကိုကြုံတွေ့လိုက်ရတဲ့မြမအမျိုးသမီးကြီးတွေဘလို့ခံစားခဲ့ကြပါသလဲ။ကိုလိုနီလက်အောက်ကနေလွတ်မြောက်ဖို့ကြိုးပမ်းရာမှာတခင်မကြီးတွေနဲ့တခင်မကြီးတွေအနေနဲ့ရောဘလို့ပါဝင်လှုပ်ဆောင်ခဲ့ကြပါသလဲ။ဒီသတင်းပတ်အမျိုးသမီးကဏ္ဍမှာဒေါ်လာလတန်းကစူးစီးတင်ပြထားပါတယ်ရှင်။
ဟာဘုကျောင်းတို့ကြဆုံးတော့နော်အာဇာနည်တွေကြဆုံးတော့အဲ့ဒါအသက်20နော်ဇူလိုင်လဟိုဒီမှာပိတ်စိတ်ထိခိုက်တာပဲဒါအဖွားတယောက်တည်းမဟုတ်ဘူးတိုင်းပြည်လုံးနော်အဖွားတို့နဲ့အနည်းစားဆုံးဒီတရားကွက်လုံးတလန်းလုံးဟာတခါတည်းကိုအယံကိုစိတ်ထိခိုက်ပြီးအဖွားတို့မျက်ရည်ကျရတယ်ဘာလို့ဆိုဒီလွတ်လပ်ဖို့ကြိုးစားနေတဲ့အထဲမှာလေနော်အဖွားတို့ကပါလာရတာကိုအဖွားတို့ရင်ထဲမှာထိခိုက်ရပါတယ်
အဲ့ဒါကတော့လွန်ခဲ့တဲ့82နှစ်ဖြစ်တဲ့1948ခုဇူလိုင်လ19ရက်နေ့နေ့စနေ38မိနစ်မှာယူနီဖောင်းဝယ်လက်နက်ကိုင်တစုကရန်ကုန်မြို့လေရှိအတွေ့ဝင်များရုံးကိုပေးရောက်ကာဗိုလ်ချုပ်အောင်ဆန်းနေတကွအာဇာနည်ခေါင်းဆောင်ကြီးဖြစ်ကြတဲ့မမ္မတ်ခိုင်မိုင်းပွန်စော်ဘွားဆက်စံထွန်းတခင်မြဒီတို့ဥပချိုးဥရဇဥပဝင်းအတွေ့ဝင်ဦးအောင်မောင်နဲ့ရဲဘော်တွေတို့ကိုလှုပ်ကြံခဲ့တဲ့အတင်းကြားရစဉ်ကတနိုင်ငံလုံးယူကျုံမရဖြစ်ခဲ့ကြတဲ့စကားကိုအခုအသက်တရာနီးပြီဖြစ်တဲ့ဒေါ်ခင်မေကပြန်ပြောင်းပြောပြခဲ့တာပါဒေါခင်မီကပဲဆက်ပြီးဂရိရှားကိုလိုနီလက်ထက်မြမလွတ်လပ်ရေးကြိုးပမ်းမှုမှာထိုစဉ်တခင်မကြီးတွေပါဝင်ခဲ့တဲ့အခန့်ကဏ္ဍကိုလေအခုလို့အမှတ်တရပြောခဲ့ပါလေ
တခင်မကြီးတွေကတော့အလုံးကဒီလွတ်လပ်ရေးအတွက်ရာမီစူးစမ်းကြတာပဲလေနော်သူတို့အသက်တွေပါတယ်လဲမမှုဘူးတေးရမှလည်းမကြောက်ဘူးဘာလို့မှမကြောက်ခဲနဲ့သူတို့တခါလဲဒီလွတ်လပ်ရေးကြိုးပမ်းခဲ့ကြတာပဲနော်အဲ့ဒီအချိန်မှာလွတ်လပ်ရေးကြိုးပမ်းနေတဲ့အချိန်မှာကဖဖွားအဲ့ဒီမှာလူလားမြောက်လာတာဥပမာစစ်ဖြစ်တော့ဖဖွားအတက်ကဟိုတည်းလောက်ပဲရှိမယ်73နှစ်လောက်ပဲရှိမယ် 1941 မှာနော်စစ်ချိန်ညာတော့အဲ့ဒီစစ်ချိန်ညာပြီးမှဒါပေမဲ့ဒီတော့ဒီလွတ်လပ်ရေးကြိုးပမ်းနေတာကတော့စစ်မဖြစ်ခင်တည်းကကြိုးပမ်းကြတာပါပဲဒါဖဖွားစာရည်ရဲ့အတွေ့အကြုံနောက်ဖဖွားအဖေကလည်းငကနီလေးဖတ်တယ်နောက်တော့သူကတခင်ဒီလွတ်လပ်ရေးကြိုးပမ်းမှာဆိုလို့ရှိရင်ဖဖွားတို့ဆိုလို့ရှိရင်သပိတ်မှောက်ရတဲ့ကျောင်းကိုအဲ့အချိန်တော့ဖဖွားသုံးတန်းသပိတ်မှောက်ရတဲ့စစ်မဖြစ်ခင်ဖဖွားအမေကကျောင်းဆရာမကျောင်းမတက်ရဘူးပေါ့နော်ဖဖွားတို့အဲ့လိုပဲသူတို့ပြောခဲ့တယ်နောက်တော့လွတ်လပ်ရေးကြိုးပမ်းနဲ့ဖော်ပြပွဲတွေဆိုလို့ရှိရင်ကြီးမနိုင်မှနေတယ်ဆိုတော့တခါတည်းဖဖွားမေမေကိုရောဖဖွားရောခေါ်ပြီးတော့တခါတည်းဖဖွားဖေဖေကအဲ့ဒီအရာထဲမှာတရားပွဲတွေချတာကိုသွားပြီးတရားနားထောင်ရတယ်အာဇာနည်တော်များများတို့ဘယ်သူတို့ပေါ့နော်
လွတ်လပ်ရေးကြိုးပမ်းတဲ့ကာလကိုမှီလိုက်တဲ့ဒေါခင်မီပြောတော့တာပါဒေါခင်မီနဲ့တူထိုစဉ်ကာလကိုမှီလိုက်သူနောက်တူကတော့ဒေါခင်ကြည်ကြည်ဖြစ်ပါတယ်ဒေါခင်ကြည်ကြည်ကတော့ကွယ်လွန်သူစာရေးဆရာကြီးတိမ့်ဖြင်းကြီးရဲ့ဇနီးလေးဖြစ်လ
တချို့မြို့သားဒီမိုကရေစီအဖွဲ့ချုပ်ပြောခွင့်ရပုဂ္ဂိုလ်တဦးလေးဖြစ်တဲ့ဦးဟန်တာမင်းရဲ့မိခင်လည်းဖြစ်ပါတယ်။အခုအသက်တရာနီးပြီဖြစ်တဲ့ဒေါက်ကင်ကြီးကြီးဟာမြမလူလည်းရေးကျူပတ်မှုမှာပါဝင်ခဲ့သူတူဖြစ်ပါတယ်။သူ့ရဲ့ပြန်ပြောင်းပြောပြချက်က
နိုင်ငံရေးဆိုတော့မလုပ်တာလည်းကြာပြီပေါ့နော်။ရောက်တာကလည်းအဲ့ဒီတုန်းကဟိုဂျပန်ဒေါ်လာရေးပေါ့နော်။ဆက်စစ်ဒေါ်လာရေး movement ထဲမှာပါရင်းနဲ့အဲ့ဒီနိုင်ငံရေးတဲ့ရောက်သွားတာပေါ့လေ။အမှန်ကတော့နိုင်ငံရေးရလို့တစ်စလုံးတစ်ခါမှလည်းမလုပ်ဘူး။ကျောင်းလုံးကလည်းဒီလိုပဲရှိမှလေ။နေခဲ့တာခိုင်းရေးပဲနေခဲ့တာ။ဒါပေမဲ့ဂျပန်ခေတ်ရောက်တော့ဂျပန်ဟိုတော့သိကြည့်တော့မုန်းတယ်ပေါ့နော်။အဲ့တော့ဂျပန်ဒေါ်လာရေးအတွက်ဆိုပြီးတော့လာပြီးတော့ organize လုပ်ကြတဲ့အခါကျတော့ organize လုပ်တာကအဲ့ဒီလုံးကဖြာပုံမှနေရပါလေ။1944ပေါ့နော်။ဖြာပုံကအဲ့ဒီကဆက်စစ်ဒေါ်လာရေးmovement မှာအဲ့ဒီမှာဖြာပုံက organize လုပ်နေတဲ့လူတွေပေါ့လေအဲ့ဒီမှာပါသွားတာပဲအဲ့ဒီကနေပြီးတော့သူတို့ကိုယ်တိုင်ကလည်းပဲအဲ့ဒီအချိန်ကဗမာပြည် Communist Party ပေါ့ BCP ပေါ့နော် BCP ပါတီဝင်နေဆိုတဲ့ခါကျတော့အဲ့ဒီလိုပဲပါတီဝင်ဖြစ်သွားတာပေါ့တမီးရဲ့ဒါပါပဲဂျပန်ခေတ်တုန်းကတော့အဲ့ဒီ movement ထဲပဲပါပြီးတော့အဲ့ဒီကနေပြီးတော့ဖြစ်ပြီးတဲ့ခါကျတော့လေပါတီကမျောရောက်တယ်ဆိုတော့ဟိုတုန်းကတော့ဒီအပါတီပေါ့ underground party ပေါ့နော်ပါတီဝင်နေဖြစ်နေတဲ့လှုပ်ရှားတာပေါ့လေဒါအဲ့ဒီလိုဖြစ်သွားတာပ
ါဒေါက်ကင်ကြီးကြီးကပဲဆက်ပြီးဗိုလ်ချုပ်တူထိုစင်ကသာလှုပ်ရှားမခံခဲ့ရရင်မြမနိုင်ငံရဲ့အကွင့်အပြောင်းဟာဆယ်စုနှစ်နဲ့ချီပြီးစစ်အာဏာရှင်လက်အောက်ကျရောက်ခဲ့ရတဲ့အဖြစ်ကိုရောက်မှာမဟုတ်ဘူးလို့ပြောခဲ့ပါလေ
ကောင်းတောင်ကြီးတွေပေါ့လေအထူးသဖြင့်ဗိုလ်ချုပ်ပေါ့နော်ဗိုလ်ချုပ်စောစောစီးစီးအဲ့ဒီလိုဖြစ်သွားတဲ့အတွက်ဒီမှာဒုက္ခတွေရောက်နေတာဟာပေါ်ကျုံမရှိလို့ဖြစ်သွားတယ်လို့ပဲထင်တယ်။ပေါ်ကျုံကရှိလို့ရှိရင်ဘလောက်မဆိုးပဲနဲ့ပြည်တွင်းစစ်ကလည်းဘလောက်လဲကြာမယ်လည်းမဖြစ်ဘူး။ပေါ်ကျုံတို့ကြာဆုံးသွားတဲ့အတွက်ဆိုပြီးတော့လူတွေကဒုက္ခရောက်နေတာတည်းကအဲ့ဒီမှာအများကြီးထိခိုက်တယ်လို့ထင်ပါတယ်နော်
။နိုင်ငံရေးလှုပ်ရှားမှုနဲ့လွတ်လပ်ရေးကြိုးပမ်းမှုမှာအမျိုးသမီးတွေပါဝင်တဲ့အခန့်ကဏ္ဍဟာဘယ်လောက်ရေးကြည့်ပါသလဲ။ဒေါက်ကင်ကြီးကြီးကပဲပေါ်ကျုံကိုဥပမာပြုပြီးခုလိုပြောခဲ့ပါလေ
အမျိုးသမီးတွေကအပန်းကမမလူဦးရေတဝက်ကျော်တယ်ဆိုတော့အားပြောအိမ်တော်မှာဆိုလို့ရှိရင်အိမ်တော်ဦးကြီးပဲနော်အဲ့တော့တယောက်ပါတယ်ဆိုလို့ရှိရင်လှုပ်ရှားမှုတစ်ခုလောက်တော့မယ်ဆိုလို့ရှိရင်ဒီအိမ်မှာမိသားစုစုပါစေခြင်းလို့ရှိရင်ဒါအမေကိုစီးရုံးရမှာပေါ့အမေပါမှပဲဖြစ်မှာပဲလေအမေပါတာကဒါအကြီးတာပဲလေနိုင်ငံရေးမှာအမျိုးသမီးတွေပါဖို့ဆိုတာအမြဲတမ်းကိုအရေးကြီးပါတယ်။နောက်တော့လွတ်လပ်ရေးတိုက်ပွဲဆိုတော့ကအဲ့ဒါဘူကျောင်းဆောင်ကလည်းအဲ့ဒါကိုသိပြီးတော့သူကသဘောပေါက်တယ်လေ။ဒီလူစုလှုပ်ရှားမှုလုပ်တော့မယ်ဆိုတော့လူစုရဲ့အင်အားစုတစ်ဝက်ဖြစ်တဲ့အမျိုးသမီးတွေပါလို့ဖြစ်ကိုဖြစ်ရမပါလို့မဖြစ်ဘူး။ပါမှဖြစ်မယ်ဆိုပြီးတော့သူကသဘောပေါက်တယ်ဆိုတော့သူကလည်းသဘောပေါက်တယ်။သဘောပေါက်ပြီးတော့မျိုးရောက်ပြီးတော့ဂျပန်နေစစ်တောင်မှမပြီးသေးပါဘူး။စပြီးတော့တခါလေအမျိုးသမီးစီဝင်းရဲ့အတွက်ဆိုတော့ဘူကျုပ်ကကိုကစုံစောပြီးတော့သူကကိုကကိုယ်တိုင်ကိုအစီအွေခေါ်ပြီးတော့ကအဲ့ဒါလို့လုပ်ခဲ့တော့အဲ့တော့ကဘာလို့လဲပါသွားတယ်ဆိုတော့ဒါ
ဒေါက်ကင်ကြီးကြီးပြောခဲ့တယ်လို့ဒီမှာနိုင်ငံရဲ့လူဦးရေတိုးပက်ကျော်ရှိတဲ့အမျိုးသမီးတွေဟာသူတို့ခေတ်ကလွတ်လပ်ရေးတိုက်ပွဲဝင်ရမှာပါဝင်ခဲ့ကြတယ်လို့လူမှုလှုပ်ရှားမှုလုပ်ရင်လေလူလူရဲ့အင်အားတစ်ဝက်ရှိတဲ့အမျိုးသမီးများမပါရင်မဖြစ်ဘူးဆိုတာကိုဗိုလ်ချုပ်အောင်ဆန်းကလည်းသဘောပေါက်လက်ခံခဲ့တာဖြစ်ပါတယ်။ဒါကြောင့်ဂရိဒီမိုကရေစီအသွင်ကူးပြောင်းရေးပေါ်ဆောင်နေတဲ့ကာလမှာမြန်မာအမျိုးသမီးတွေနိုင်ငံရေးမှာပါဝင်ခွင့်ရရှိတဲ့အခန့်ကဏ္ဍကဘယ်လောက်ရှိပါသလဲ။2015ခုနိုဝင်ဘာလရွေးကောက်ပွဲမှာမြို့သားဒီမိုကရေစီအဖွဲ့ချုပ်ပါတီကအပြတ်အသတ်အနိုင်ရရှိလိုက်တဲ့အတွက်ကြောင့်မြမလွတ်လပ်ရေးဖခင်ကြီးရဲ့တပည့်ဖြစ်သူဒေါက်အောင်ဆန်းစုကြည်ဟာနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဖြစ်တဲ့အပြင်နိုင်ငံခြားရေးဝန်ကြီးလည်းဖြစ်ခဲ့ပါပြီ။ဒါအပြင်2015ခုရွေးကောက်ပွဲမှာဝင်ရောက်ရှင်ပြိုင်ခဲ့ကြတဲ့အမျိုးသမီးလွတ်တော်အမတ်လောင်းတွေရဲ့အရေးတွေ့ဟာလည်းတိုးလာတဲ့အတွက်ကြောင့်လက်ရှိလွတ်တော်တွေမှာဆိုရင်ပြည်ထောင်စုလွတ်တော်မှာအမျိုးသမီးလွတ်တော်အမတ်အရေးတွေ့က66ဦးနဲ့ပြည်နယ်နဲ့တိုင်းဒေသကြီးလွတ်တော်တွေမှာအမျိုးသမီးလွှတ်တော်အမတ်က89ဦးရှိတဲ့အတွက်စုစုပေါင်းအမျိုးသမီးလွှတ်တော်အမတ်သည့်145ဦးရှိတာဖြစ်ပါတယ်။ပြီးခဲ့တဲ့အစိုးရခေတ်ကလွှတ်တော်တွေမှာတော့အမျိုးသမီးအမတ်ပေါင်းဟာ56ဦးသာရှိခဲ့ပါတယ်။
အဆုံးဖြတ်ပြီးနိုင်တဲ့ရာထူးတွေမှာရောအမျိုးသမီးတွေရဲ့အခြေအနေကဘယ်လိုရှိပါသလဲလက်ရှိ NLD အစိုးရလက်ထက်မှာနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဖြစ်တဲ့ဒေါက်ဆန်းစုကြည်ဟာနိုင်ငံခြားရေးဝန်ကြီးအဖြစ်ဝန်ကြီးအဖွဲ့မှာတူဦးတည်သောအမျိုးသမီးဝန်ကြီးဖြစ်ပါတယ်။ကရင်ပြည်နယ်ဝန်ကြီးချုပ်အဖြစ်နဲ့ကတော့ဒေါ်နန်းခင်ထွေးမြင့်နဲ့တင်းတာရေးဝန်ကြီးချုပ်အဖြစ်နဲ့ကတော့ဒေါ်လက်လက်မော်တို့ကိုခန့်အပ်ထားတာတွေ့ရပါတယ်။မချသည်မီကကျင်းပခဲ့တဲ့ NLD ပါတီရဲ့အမျိုးသမီးညီလာခံမှာတော့အမျိုးသမီးတွေနိုင်ငံရေးမှာပါဝင်ခွင့်အပ်ပေးနိုင်ဖို့တချို့နိုင်ငံတွေမှာကျဉ်းတုံးနေပြီးတချို့အမျိုးသမီးလှုပ်ရှားသူတွေကတောင်းဆိုနေကြတဲ့အမျိုးသမီးတွေအတွက်ကိုတာစနစ်တတ်မှတ်ပေးဖို့တောင်းဆိုချက်တွေကို NLD ပါတီခေါင်းဆောင်ဒေါ်အောင်ဆန်းစုကြည်ပါဝင် NLD အမျိုးသမီးများအဖွဲ့ကလက်မခံကြောင်းထုတ်ဖော်ပြောကြားခဲ့ပြီးအမျိုးသမီးတွေအရေးအချင်းမြင့်တင်ပေးပြီးအရေးအချင်းရှိလို့ရှိရင်ပါဝင်ခွင့်ရလာကြမှာဖြစ်တယ်လို့ပြောကြပါကြောင်းတင်ပြရင်ဒီသတင်းပတ်ရဲ့မြစ်မီများကန္တာကိုညီကုန်းချုပ်အပ်ပါတယ်ရှင
သနီနေ့အထူးစီစဉ်အဖြစ်အမျိုးသမီးကဏ္ဍမှာဒေါ်လာလတ်တန်းတင်ဆက်သွားတာပါအခုတော့သိပ္ပံနဲ့နီးပညာကဏ္ဍကိုဒေါက်ခင်မျိုးသက်ကတင်ဆက်မှာပါရှင
်ဒီတစ်ပတ်တော့မြန်မာနိုင်ငံမှာမုတ်တုံရာသီရောက်တိုင်းရေကြီးရေရှမ်းမှုတွေမြေပြိုမှုတွေကျုံနေရတာကိုကာကွယ်နိုင်ဖို့အတွက်ဘာတွေလှုပ်ဆောင်တင်လဲဆိုတော့အမေရိကန်ပြည်ထောင်စု Texas ပြည်နယ်ကသဘာဝဝန်ကျင်ဆိုင်ရာအင်ဂျင်နီယာဒေါ်အေးဂျီကိုမေးမြန်းပြီးပြင်ပြပေးမှာပါ။ဖြစ်စဉ်ကြုံတွေ့နေရတဲ့ရေကြီးရေရှမ်းမှုအန္တရာယ်ကိုကာကွယ်နိုင်ဖို့အတွက်ပထမဆုံးဒီလိုရေကြီးရေရှမ်းမှုတွေဘာကြောင့်ဖြစ်ရလဲဆိုတာကိုကြည့်ရအောင်ပါ။
ပမာကြီးမှာဖြစ်တာကဒီသဘာဝဘေးအန္တရာယ်လည်းပါပါလိမ့်မယ်။နောက်တခြားအချက်တွေလည်းပါပါလိမ့်မယ်။ဒီကြီးတဲ့ဟာမှာကြည့်မယ်ဆိုရင်အချက်က14ခုလောက်ရှိပါတယ်ဖြစ်နိုင်တဲ့အကြောင်းပေါ့နော်။အဲမိုးရေချင်းရှိတယ်။မိုးရွာလို့ရှိရင်လက်ခံမဲ့အပင်တွေပေါ့နော်ဘယ်လောက်ရှိတယ်လဲ။နောက်တော့အပင်တွေကိုဒီမှာရှိတဲ့မိုးရေကိုလက်ခံမဲ့ area ဘယ်လောက်ရှိတယ်လဲ။နောက်ပြီးတော့ရေကာတာတို့နော်တောင်ကုန်းတို့မြေကြီးတို့ရေစီးသွားမဲ့နေရာမှာရှိတဲ့အဆောက်အဦတွေဘယ်လိုစောက်ထားလဲပေါ့နော်မြို့ပြအတုံးဘယ်လိုအတုံးတယ်လဲတို့နောက်ပြီးတော့မြို့ရဲ့ကြီးထွားမှုပေါ့အစုံစုံရှိပါတယ်။ဒါပေမဲ့ရေနှုံးကဘယ်လိုမိုးရွာခဲ့တာလဲ။ကန်ယိုတန်းတို့ဘာတို့ကနေပြီးတော့ရေတွေဝင်လာတာလား။နောက်မုန်တိုင်းကဝင်လာတာလား။ရေကဘယ်လောက်ဆိုးတယ်စသဖြင့်အကြောင်းက14ခုလောက်ရှိပါတယ်။14 15ခုလောက်ရှိတယ်။အဲ့တော့ဗမာပြည်မှာဖြစ်တာကတော့ကျွန်မအမြင်ပေါ့နော်မှားခြင်းနဲ့မှားပါလိမ့်မယ်။အဲတဘာဝဘေးအန္တရာယ်လည်းပါပါလိမ့်မယ်တစ်ဖက်ကလည်းရေမကြီးအောင်လူအနေနဲ့လုံဆောင်နိုင်စရာတွေအများကြီးရှိပါတယ်အဲ့ဒီပိုင်းကမလုတ်တာတွေကလည်းမလုတ်ဖြစ်တာတွေပေါ့နော်အကြောင်းမျိုးမျိုးကြောင့်ကလည်းပါလိမ့်မယ်ဒီမှာဥပမာဆိုရင်ဒီမှာဆိုရင်ရေနှုတ်မြောင်းတွေကလုံးဝအပိတ်မခံပါဘူးရေကြီးတဲ့အချိန်မှာတောင်မှတစ်ပင်တွေမှာလည်းပျက်စီးရဲဆိုရေမြောင်းပိတ်မှာဆိုလို့မျိုးကနေပြီးတော့အုတ်ချုပ်တဲ့လူတွေကအကုန်လုံးကြာပြီးဆွဲပြီးတော့လူရအောင်ထားနေပါတယ်အဲ့ဒါမျိုးမရှိရင်နောက်တစ်ချက်ကပါလဲဆိုမြေပြိုကျခြင်းပေါ့နော်ဒီမှာဆိုရင်မော်လမြိုင်မှာဆိုမြေပြိုကျတယ်လို့ပြောတယ်အဲ့တော့မြေပြိုကျတဲ့ခါမှာလဲတဘာဝပြောင်းကြောင်ပြင်ကြောတာလည်းဖြစ်နိုင်တယ်တစ်ဖက်ကလည်းပါလဲဆိုလို့ရှိရင်မြေပြိုကျတာကိုအဆောက်အဦတွေစောက်တဲ့ခါမှာတတိချာချာပါမိတ်ဒီပါနဲ့ချိန်ပြီးတော့စောက်တင်တလားမစောက်တင်တလားဘယ်လိုပုံစံနဲ့စောက်တင်တယ်လဲရေထင်းနိုင်ငံတွေရှိတင်တလားစသည်ဖြင့်အဲ့လိုမျိုးတွေကိုရောလုတ်ခဲ့သလားဆိုတာကိုလည်းပြန်ကြည့်ဖို့လိုပါတယ်။ဒီမှာဆိုလို့ရှိရင်ရက်ွက်တွေပါတယ်ဆိုလို့ရှိရင်ရက်ွက်အစ်စ်တစ်ခုပေါ်တာဖြစ်ဖြစ်စောက်ဦးစောက်တာအစဒီဟာတွေကအမြေအောက်လိုင်းနေနဲ့ရှိရရေနှုတ်လိုင်းနေနဲ့ရှိရအဲ့လိုင်းတွေကိုတွားပြီးတော့ထိကြိုက်မှလားဘယ်လိုဖြစ်မှလဲဆိုတာရှိပါတယ်။နောက်တစ်ချက်ကလည်းဒီမှာဆိုရင်မြောင်းနေအားလုံးကအကုန်လုံးကအပေါ်ကပိတ်ထားပါတယ်။အဲ့တော့အပြင်ကနေပြီးဝင်လို့မရဘူး။အစအမိုက်တိရိုက်တွေပဲဖြစ်ဖြစ်အကျိုးပဲဖြစ်ဝင်လို့မရဘူးဟိုဗမာပြည်မှာတော့ညောင်းတော်တော်များများကတော့ပွင့်ရဖြစ်နေတယ်အဲ့တော့ဆိုတော့အဲ့လိုမျိုးအဲ့တော့ရေမောင်းပိတာကြောင့်ဖြစ်တာလားနောက်ပြီးတော့ဒီမြေပြိုတဲ့ဟာကိုထိန်းလို့ဖြစ်တာလားဒါမှမဟုတ်လို့ရှိရင်လည်းဒီမှာဆိုလို့ရှိရင်ရေစီးရလမ်းကြောင်းပေါ့နော်ဘယ်လိုပုံစံဘယ်နေရာကိုစစ်မယ်ဆိုတဲ့ဟာတို့မြေပုံရှိပါတယ်အ
အင်းညီဘုံကိုအများအားအင်ဂျင်နီယာတွေရဲ့ချီပြီးပြောင်းသလားမပြောင်းသလားဘယ်လိုဆိုအများအားလုပ်နေပါတယ်ဗမာပြည်မှာအဲ့လိုလုပ်သလားမသိပါဘူးအဲ့လိုဆိုတော့ခါလေးကြလို့ရှိရင်ဥမာဆိုတော့ဟိုနေရာကအစကတော့ရေအမြင့်ရနေနေရာနေလားနဲ့အကြောင်းတစ်ခုကြောင့်ရေကဒီလိုရှောင်းမစင်မဲနဲ့တစ်ခုခုဖြစ်သွားမယ်ရှိပြီးသားကန်ကြီးကိုဖြိုးလိုက်တဆုံးဖြင့်အမျိုးမျိုးဒီလိုရေဆင်းရလမ်းကြောင်းကိုထိခိုက်န
ရေမိုးရင်းကြလို့ရှင်မြောင်းနေမှာရေရှမ်းနဲ့ရေကြီးတယ်ဒီပြဿနာတွေရှိပါတယ်ဒါနဲ့ပတ်သက်ပြီးတော့ဘာလုပ်တင်တယ်လို့ထင်ပါတယ်တော်ရေးကြီးနေလဲ
ဟုတ်ကဲ့အရေးကြီးတာကတော့ရန်ကုန်မြို့ကတော့မြို့ရွာနော်မြို့ရွာကိုအစီအစဉ်ချမှုပေါ့နော်ကျွန်တော်အစီအစဉ်ချတဲ့အခါမှာနံပါတ်၁ချက်ကအစာဦးရှောင်းမယ်ဆိုလို့ရှိရင်ပါမစ်ဒေတာယူရပါတယ်ဘာအစာဦးဖောက်ပြီးတော့အဲ့အစာဦးထဲမှာခုနကပြောသလိုရေစည်းလမ်းကြောင်းတွေမပိဆိုတော့လောက်ရတယ်ဒါထုံးစံနော်နောက်တစ်ခုကပါလဲဆိုလို့ရှိရင်ပစ်ပင်တဘာဝပေါက်ပင်တွေပေါ့တဘာဝပေါက်ပင်တွေကလည်းရှိဖို့လိုတယ်ဘာဖြစ်လို့လဲဆိုတော့သူတို့ရှိမှရေကအရှင်းနဲ့စင်းလာလို့ရှိရင်သူတို့ကဒါကိုဟန်တားပေးထားတယ်နောက်ပြီးမြေကြီးထဲလည်းစုပ်ထားတယ်ရန်ကုန်မြို့မှာဆိုလို့ရှိရင်ဒီကတ်တရားလမ်းပဲဖြစ်ဖြစ်ကွန်ကရစ်တွေပဲဖြစ်ဖြစ်ဖြစ်နေတာတွေကဘလောက်ရှိရမလဲမဖြစ်ဖက်နဲ့တစ်ပင်ဘလောက်ရှိတယ်လဲဆိုတာဒါလည်းကြည့်ပါတယ်ဘာဖြစ်လို့လဲဆိုတော့ကျမအတိအယောက်ကအိမ်ဆိုလို့ရှိရင်သူ့အိမ်ဝင်းထဲမှာပဲတခါတည်းအကုန်လုံးကိုကွန်ကရစ်လောင်းပြလိုက်ပါတယ်အမေရိကန်ပြည်မှာဆိုဒီလိုလုပ်လို့မရပါဘူးကိုယ်အိမ်ဝင်းမှာတောင်မှဘလောက်ကတော့မြေသားထားရမယ်ဘလောက်ကတော့ရေစိမ့်လို့မရတဲ့ကွန်ကရစ်တမန်နည်းထားနိုင်တယ်ဆိုတော့သူတို့မှာအချိုးတွက်ချတာရှိပြီးတော့ကိုယ်တစ်ခုခုလုပ်မယ်ဆိုရင်တော့ပြောရပါတယ်။ဘာကြောင့်လို့လဲဆိုတော့ဒီလိုမြေကြီးတွေကိုစိမ့်ကြမရှိလို့ရှိရင်ရေတွေကတဟော်တော့ဟောစီးထားမယ်။အဲ့တော့ရေပိုက်လိုင်းတွေပါတယ်ဆိုတာကအင်ဂျင်နီယာတွေကစတွက်ထားလို့ရှိရင်ဒီလောက်ဒီလောက်ဆိုသူကခန့်မှန်းထားတာဝန်းကနေစီးတာမဲ့ဟာတွေကိုလည်းခန့်နိုင်ချင်မှခန့်နိုင်မယ်ပေါ့နော်။အဲ့ဒါတွေကအရေးကြီးပါတယ်နောက်တစ်ချက်ကပါလဲပမာပြည်မှာအထူးသဖြင့်မြန်ကုန်မြို့မှာမြေခွက်ကအမတန်ဈေးကြီးတဲ့အတွက်ကြောင့်မြေခွက်တွေ့တိုင်းအိမ်ဆောင်နေပါတယ်အဲ့တော့မြေခွက်တွေမှာဆိုလို့ရှိရင်ဒီမှာအမေရိကန်ပြည်မှာဆိုရင်ရက်ခွက်အစ်တစ်ခုပေါ်ပါပဲရှိတစ်ခုလုံးမယ်ဆိုရင်ကွက်လက်ထားပြီးကန်တူးပါတယ်သူတို့ကန်တူးလိုက်ရပါတယ်ကန်တူးတဲ့သဘောကတကယ်လို့မြန်စစ်ပင်တွေကိုခုတ်ပြီးတော့အိမ်တွေဆောက်လိုက်တဲ့အခါမှာမြေကြီးအစားတမန်တလင်းပေါ့နော်ကွန်ကရစ်တွေဖြစ်သွားတဲ့ခါမှာအထဲတွေကိုမစိမ့်တော့ရေစိမ့်လို့မြန်တဲ့ခါမှာအဲ့ရေတွေကိုမြောင်းနဲ့မသွားခင်မှာရက်ွက်မှာကန်ထဲမှာခဏလှောင်ထားဖို့ပေါ့နော်အဲ့ဒီတည်းထားပါလေရန်ကုန်မြို့မှာကြီးရတာအဲ့လိုလှောင်တဲ့နေရာကိုတော့မရှိပါဘူးမြေကွက်ကိုအသုံးပြုမှုကိုအမတန်အရေးကြီးတယ်လို့ထင်ပါတယ
်အခုလိုမြေအတုံးချမှုဟာရေကြီးရေရှမ်းမှုအတွက်တည့်ရောက်မှုရှိတယ်လို့အမှိုက်ပြဿနာနဲ့စီကန်းစနစ်တကြမရှိတာကလည်းရေချောင်းပိတ်ဆို့မှုကိုအဓိကဖြစ်စေတာပါ
လူဦးရေကများပြလာတဲ့အတွက်ကြောင့်မလို့ရန်ကုန်မြို့မှာအမှိုက်တွေကလည်းအများကြီးများနေပါတယ်အိမ်တွင်းထိုက်တဲ့အမှိုက်တွေမကဘူးဆောင်းလို့ရင်းနဲ့ပတ်သက်တာပဲဖြစ်ဖြစ်အဲ့အမှိုက်တွေကမြောင်းနေသွားပါတယ်ဒီမှာဆိုလို့ရှိရင်ဆောက်ဦးတွေမှာအကျိုးအပြည့်ကွန်ကရစ်တွေပါတွေကအစအဲ့ထဲကိုမဝင်ရအောင်လို့သူကပါမစ်ယူရပါတယ်အစဦးဆောက်တဲ့ contractor တွေကရေမြောင်းနေကိုအမတန်ကာကွယ်ထားပါတယ်ရန်ကုန်မြို့မှာအဲ့လိုမရှိပါဘူးနောက်ပြီးတော့နေရာတကာကိုစီကံတကြလှုပ်ဖို့လုပ်ရပေါ့နော်စီကံတကြလှုပ်တဲ့ခါကျတော့အမေဘုတ်ကချင်းနေလို့ဖြစ်ပြီးတော့ဘေးကနေအစားထုတ်ပြီးတော့ဆွဲရမယ်ဆိုတာမသိဘူးဖြစ်နေပါတယ်။လမ်းတွေပါလေဖောက်တာဆိုစီပင်သားရဌာနအနေနဲ့တစ်ချက်မမတ်လုပ်ဖို့လိုပါတယ်။အဲ့ဒါတွေမလုပ်တဲ့အခါကျတော့အကုန်လုံးကကိုရောပြီးတော့ပေါင်းစုပြီးတော့အကျိုးတရားမှုကဘာလဲဆိုတော့နည်းနည်းလေးတော့မှမိုးတောင်အရွာမခံနိုင်ပါဘူး။ကြီးတွေရှံပါတယ်။နောက်မနေ့မှလည်းရှံပါတယ်။မြို့တွေတော်တော်များများကနောက်ဆိုအဲ့လိုပဲဖြစ်မဲ့ပုံရှိပါတယ
်။တဘာဝဝန်ထင်အင်ဂျင်နီယာဒေါ်အေးကြီးပါနောက်တစ်ပတ်မှာတော့ရေကြီးရေရှမ်းမှုအန္တရာယ်ကာကွယ်ဖို့လုပ်တင်တာတွေကိုတင်ပြပေးပါမယ်ဆိုတော့ကိုပြောချင်ရင်ဒီသတင်းပတ်အတွက်သိပ္ပံနဲ့ဉာဏ်ပညာကဏ္ဍကိုဒီမှာပဲရနာလိုက်ပါစေနောက်တစ်ပတ်မှာပြန်ပြီးဆောင်ရွက်အောင်မယ်နော
်သိပ္ပံနဲ့ဉာဏ်ပညာကဏ္ဍကိုတင်ဆက်နေတဲ့ဒေါက်ခင်မျိုးသက်ပါရှင်
အမေရိကန်ဆိုရရဲ့သဘောထားမြင်အပေါ်ကိုတင်ပြပါတော့မယ်ရှင
်။သောရရှင်များခင်ဗျာမြန်မာတရားရုံးတရုံးကရိုက်တာသတင်းဌာနရဲ့သတင်းတော့တွေဖြစ်ကြတဲ့ကိုဝါလုံးနဲ့ကိုကျော်စိုးဦးတို့ကို2018ခုနှစ်ဩဂုတ်လအတွင်းစစ်တပ်ကရိုညာတွေကိုအစုလိုက်အပြုံလိုက်တပ်ဖြတ်ခဲ့မှုကိုစုံစမ်းဖော်ထုတ်သတင်းပေးပို့ခဲ့တဲ့အတွက်ကိုလိုနီခေတ်ကပြဋ္ဌာန်းခဲ့တဲ့နိုင်ငံတော်ပြုတ်ဝတ်ချက်အဥပဒေနဲ့စွဲချက်တင်ဖို့ဆုံးဖြတ်ချက်ချမှတ်ခဲ့ပါတယ်။ရွေးညာကြေးရွာသားတွေကိုနှိပ်စက်ညှဉ်းပန်းမှုတွေကြဲကြဲပြန့်ပြန့်ပြုလုပ်ခဲ့တာကြောင့်လူပေါင်း9သိန်းလောက်အိန္ဒိယဘင်္ဂလားဒေ့ရှ်နိုင်ငံကိုထွက်ပြေးခဲ့ကြပါတယ်။ဒရင်ကြောင့်နှစ်ယောက်အပေါ်ဆွဲချက်တင်လိုက်တာဟာမြန်မာနိုင်ငံရဲ့ဒရင်လွတ်လပ်ခွင့်ဆော့ကျုပ်သွားစီတာကိုပြတ်တားနေတဲ့အဓိကချက်ဖြစ်တယ်လို့က ကုလသမဂ္ဂဆိုင်ရာအမေရိကန်တာဝန်ကြီးနီကီဟေလီကပြောပါတယ်အခုဆိုရင်တရင်တော့ဒီဟာထောင်နှံ14နှစ်အပြစ်ပေးနိုင်တဲ့အမှုကြီးကိုရင်ဆိုင်နေကြပြီဖြစ်ပါတယ်တရင်တို့လက်ခွင့်ဆိုတာဟာဒီမိုကရေစီရဲ့အခြေခံကျတဲ့အချက်ဖြစ်တယ်လို့တာဝန်ကြီးဟေလီကပြောပါတယ်တရင်သမားတွေဆိုတာဟာပြည်သူလူထုကိုတရင်တင်ပြပေးနေုံနဲ့မကပါဘူးခေါင်းဆောင်တွေကိုလည်းတာဝန်ခံမှုရှိအောင်ဆောင်ရွက်ရပါတယ်သူတို့ရဲ့တာဝန်ကိုသူတို့ထမ်းဆောင်နေကြတာကိုပြစ်မှတ်ထားချင်းချောက်တာအနှောက်ယှက်ပေးတာမျိုးမပြုလုပ်သင့်ပါဘူးမြမအစိုးရအနေနဲ့ဒီသတင်းတောက်တွေကိုသူတို့ရဲ့မိသားစုတွေထံပြန်ဝင်ပြုပြီးသူတို့ရဲ့အလုပ်ကိုဆက်လက်လုပ်ဆောင်ဝင်ပြုဖို့အတွက်ကျွန်ုပ်တို့ကတောင်းဆိုပါတယ်ဖမ်းဆီးခံထားရတဲ့သတင်းတောက်တွေဟာအပြစ်မရှိပါဘူးလို့ထွက်ဆိုခဲ့တဲ့ရဲအရာရှိမိုးရံနိုင်ကိုလည်းဖမ်းဆီးထားတယ်ဆိုတဲ့အချက်ကမြမနိုင်ငံရဲ့တရားဥပဒေစိုးမိုးမှုပေါ်ထပ်မံပြီးတော့တန်တရားတိုးစေပါတယ်သတင်းတောက်တွေပေါ်ဆွဲဆိုတဲ့ပြစ်မှုဟာအခြေအမြစ်မရှိပါဘူးလို့ရိုက်တာသတင်းဌာနရဲ့အကြီးအကဲလေးဖြစ်အက်ဒီတာချုပ်လည်းဖြစ်တဲ့စတီဖန်အက်ဒလာကပြောပါတယ်ဒီရိုက်တာသတင်းဌာနရဲ့သတင်းတောက်တွေဟာသူတို့ရဲ့တာဝန်ကိုတမာတမတ်ကြကြနဲ့လွတ်လပ်စွာလုပ်ဆောင်ခဲ့ကြသူတွေဖြစ်ပါတယ်ဥပဒေကိုတစုံတရာချိုးဖောက်ခဲ့တယ်ဆိုတဲ့အချက်လက်အထောက်အထားတွေဘာတစ်ခုမှမတွေ့ရပါဘူးလို့သူကကြေညာချက်ထုတ်ပြန်ပြောဆိုခဲ့ပါတယ်သတင်းတောက်ကိုဝါလုံးနဲ့ကိုကျော်စိုးဦးတို့ကိုဆွဲချက်တင်မှုဆုံးဖြတ်ချက်ချမှတ်လိုက်တာဟာသတင်းလွတ်လပ်ခွင့်ကိုနောက်ကျောင်းပြန်လှည့်သွားတာပဲဖြစ်ပါတယ်လို့အမေရိကန်နိုင်ငံသားရေးဝန်ကြီးဌာနရဲ့ပြောခွင့်ရဟီတာနူအကပြောပါတယ်မြန်မာနိုင်ငံရဲ့တရားဥပဒေစိုးမိုးမှုပေါ်မေးခွန်းထုတ်စီရာဖြစ်နေပြီလို့လည်းသူမကပြောဆိုပါတယ်မြန်မာအစိုးရအနေနဲ့သတင်းတော်နှစ်ယောက်ကိုအင်ပြန်ခွင့်ပေးပြီးတော့သတင်းတော်အလုပ်ကိုဆက်လက်လုပ်ကံခွင့်ပြုပါလို့တောင်းဆိုလိုက်ပါတယ်ခင်ဗျာ
အမေရိကန်ဆိုရရဲ့သဘောထားမြင်အားပေါ်ကိုသင်ပြလို့ကြည်ပါပြီ
။အခုနားဆင်ကြရတာကတော့အမေရိကန်ဆိုရရဲ့သဘောထားမြင်တာဖြစ်ပြီး VOA ရဲ့အားပေါ်မဟုတ်ကြောင်းထပ်မံအသိပေးပါရစေရှင်။စနေနေ့နေ့ခင် VOA မြန်မာပိုင်းစီစဉ်တွေကိုဆက်လက်တင်ဆက်နေပါရက်။အခုတော့သတင်းအကျဉ်းချုပ်စီစဉ်ကိုတင်ဆက်ဖို့အချိန်ရောက်ပါပြီ။ကိုကျော်ကျော်သိန်းကပြောပြမှာပါရှင်။
ရောက်ကိုရမှာနျူကလ িয়ার ကင်းရှင်းရေးလှုပ်ဆောင်ဖို့နိုင်ငံတကာတိုင်းဝန်အနေနဲ့ဆက်ပြီးပြရားပေးသွားရမယ်လို့အမေရိကန်နိုင်ငံရဲ့ဝန်ကြီးမိုက်ပွန်ပီယိုကတောက်ကြနေမှာပြောပါတယ်။ဒီမန်းချုပ်ကိုရဖို့အတွက်တန်ခတ်ရည်ရွယ်မှုကိုအခိုင်အမာအကောင့်ထဲပို့ဖို့ကအဓိကကြပါတယ်။တန်ခတ်ရည်ရွယ်မှုကိုအကောင့်ထဲမပို့ဘူးဆိုရင်ရောက်ကိုရမှာနျူကလ িয়ার ကင်းရှင်းရေးအောင်မြင်ဖို့လားလားပျောက်ကွယ်သွားမှာပါပဲလို့နယူးယောက်မြို့ကုလသမဂ္ဂရုံးမှာတောက်ကြနေကအစည်းအဝေးတွေလုပ်ပြီးတဲ့နောက်ဝန်ကြီးပွန်ပီယိုကတင်ပြတော့တွေကိုပြောပါတယ်။တမန်တော်ဒေါ်နယ်ထရမ့်နဲ့ဖောက်ပြန်နေဆိုတဲ့ဖလေးဘွားရဲ့မော်ဒယ်ဟောင်းတစ်ယောက်ကိုသမရယူကပွဲမတိုင်ခင်ကနှုတ်ပိတ်ခပေးဖို့ထရမ့်နဲ့ဆွေးနွေးပြောဆိုထားတာကိုသူ့ရဲ့ပုဂ္ဂိုလ်ရေးဆိုင်ရာရှင်နေဟောင်းမိုက်ကယ်ကိုဟင်ကလျှို့ဝှက်အတန်ဖန်ထားတယ်လို့နယူးယောက်တိုင်းသတင်းစာကြီးကတောက်ကြနေမှာရေးသားဖော်ပြပါတယ်။သမရထရမ့်နဲ့2006ခုနှစ်ကစပြီးဆယ်လကြာဇလန်းဖြစ်ထားဘူးတယ်လို့မော်ဒယ်ဟောင်းကယ်ရီမက်ဒူဂယ်ကပြောပါတယ်။အဲဒီထဲမှာပဲလိန်ပြောပေးရေးသူဆောင်စတော်မီဒန်နီယယ်စ်ကလည်းသူနဲ့သမရထရမ့်ကြားဇလန်းရှိတယ်လို့ပြောထားဘူးပါတယ်။ဒဂိုင်းမီနေဆိုင်အချံပြုချက်များအကောင့်တဲ့ပေါ်ဆောင်ရေးကော်မတီအချံပေးအဖွဲ့ရဲ့တွင်မှုအဖြစ်တာဝန်ယူထားသူနှုတ်ထွက်သွားပြီလို့ရိုက်တာသတင်းဌာနကတည်တံ့ရထားတယ်လို့ဆိုတဲ့သတင်းတစ်ပုဒ်မှာဖော်ပြထားပါတယ်။ထိုင်းနိုင်ငံတာဝန်ကြီးဟောင်းကုလသမဂ္ဂအချံပေးပုဂ္ဂိုလ်ဟောင်းနဲ့ထိုင်းလွှတ်တော်အမဟောင်းတူဖြစ်သူခော့ပ်ဆက်ချူတီကူကသူနှုတ်ထွက်လိုက်တဲ့အကြောင်းရိုက်တာသတင်းဌာနကပြောတာပါ။နှုတ်ထွက်ရတဲ့အဓိကအကြောင်းရင်းဖြစ်သူထောက်ပြတာကတော့ထိုင်းဒုတိယဝန်ကြီးချုပ်ဟောင်းဆရာကီယက်စာဒီရာထိုင်းဦးဆောင်တဲ့အချံပေးအဖွဲ့ကိုဖွဲ့စည်းပြီးခဲ့ကဆိုရင်ဘာတူတက်မှုမှမရှိဘူးဆိုတဲ့အချက်ပဲဖြစ်ပါတယ်။ဒေါက်တာ29ခုနှစ်ဩဂုတ်လ29ရက်နေ့ကရခိုင်ပြည်နယ်မြောက်ပိုင်းကျပ်ပင်ကျွော်မှာရိုဟင်ဂျာမွတ်စလင်တွေကိုမြန်မာလူမျိုးရေးတပ်ဖွဲ့တွေနဲ့ရခိုင်ပြည်သားတွေကအကြီးအကျယ်တိုက်ခိုက်တပ်ဖြတ်တယ်ဆိုတာစစ်ဆေးတွေ့ရှိတယ်လို့လူ့အခွင့်အရေးသမားတော်များအဖွဲ့ PHR ကပြောပါတယ်ခင်ဗျာ
။ကျေးဇူးပါရှင်။ကိုကျော်ကျော်သိန်းကသတင်းအချင်းချုပ်ကိုပြောပြသွားတာပါ။ဒီကနေ့နဲ့အစီအစဉ်ထုတ်လွှင့်ရေးမှုကတော့ကိုကျော်အောင်လွင်ပါရှင်။အင်ဂျင်နီယာကတော့ Kelvin Fowler ဖြစ်ပါတယ်။စနေနေ့နေ့ခင်း VOA မြန်မာပိုင်းအစီအစဉ်ကိုနားဆင်ခဲ့ကြတဲ့ကဘာတော်လွားကသောရရှင်အားလုံးကိုကျေးဇူးအထူးတင်ပါတယ်ရှင်။ရှင်လန်းချမ်းမြေကြပါစေ။ကျမအင်ဂျင်နိုင်ပါ။
This program has come to you from the Voice of America, Washington.